ภาวนาดวงนี้2554นี้ก็สาตะกะริ2382คุณนี้โทรณาสันสนิยะ2010คุณนี้ธันวาคม15เยสกายไดเดตาจีชวยบุญยุคอนันตอนันตกาวะကိုอุทัยทาเลนะเพมีญาณဖြစ်จัดโตမောင်ရမြို့ချမ်းမြသာစီရည်ဥကြည်ထူတော်ချင်းချင်းမင်္ဂလာပွဲမန္တလာပွဲရုံနဲ့ရွှေဘုံမြို့ကြည်ကုန်းရည်ဥမြင့်တို့တော်ချိတ်ခေရနာဒုက္ခအသိတို့ပူထားပြီအလူဒိုင်ကကြီးဥက္ကမောင်ဆွေအလူဒိုင်ကမှရှိတော်ချူပါအလူဒိုင်ကဥတ္တဆွေအလူဒိုင်ကမှသောဝေဝေလင်းကြီးမမခင်မြတ်ဘုံကိုစောထွန်းမခင်မြတ်ချုံအင်းမြတ်ဘုံမိသားစုတို့ဤအတူတော်မင်္ဂလာအကျိုးဝယ်နှင့်ဆန္ဒရင်းဖြင့်ဆင်းခြင်းပါပြုတော်အသည့်ဓမ္မတပည့်အခမ်းအနားဝယ်ဟောကြားတတ်သောဆိုရင်စေတေချာခြင်းအကြောင်းတရားဒေသနာတော်ဒီနေ့ညတပတ်တဲ့ခန္ဓာကိုရှင်ဘုန်းတော်တခင်ရှင်တော်မြတ်ဗျာဤမဟာကရုဏာတော်အာယုန်တိပါတိကြည့်ွဲဆောက်တော်ဝန္ဒနာကနာမအာတိတကနာကိုယေရှုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါသောနိဟိပိယတမေယံကာလံကရောတော်တိတုကရာတိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယအများစွာတတဝါဟိဈာန်နာစီကွာလိုလာတောင်းတာကုန်ပေါင်းခါသည်နာထမိညာချင်းရှင်တော်မြတ်ဖရာလေးကမ္ဘာဘုဒ္ဓီဟိပိဂရေကဘာအရေးအတွက်အတင်ချတို့ဖြင့်တော်လဲအဘယ်မင်းယံจิตတတိုင်းသာပေါ်ရခြင်းဟာပစွမ်းနိုင်ပါသောကာလလေးအပြည့်ချိန်တိုင်းတော်အရှိကြတော်ကာလပတ်လုံးလောကဟိနယံတဏ္ဍလောကဤအကျိုးစီးပွားအလုံးသာအတိတုံကနာမျိုးစံတဲ့ခြင်းနဲ့အင်္ဂါနိဒာတိမာသမေတာနိတ္တာဇနိသုရင်တိဟုခြေတိထဝေ50အစုအလုံးခဲရသောဘုလိုဘုံကရောတော်ဘုရားရှိယံဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်ပြီးခေရန်လက်ရှိမျက်လုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤပြန်ပိုင်းခြင်းတို့ကတော်ဘဝနန္ဒစိတ်ပညာစွာရောက်တော်မူခဲ့ရသည်မဟာကရုဏိကတ္တတေဝအမြဲယဝေတံကေသူသနာရှိကေမဟာကရုဏာရှင်ဖြစ်တော်မူသောသတ္တနာသတ္တဝိနည်းအများစွာသတ္တဝါဤခြံနာစီပွားလိုလားတောင်းတာကိုပေါင်းခါသည်တာထအမြညာသူရှိတော်မြတ်ဖရာဓမ္မယုတိကြောင့်ကြောင့်ပန်လျောပြီကြောယဝကျိုးရှိခိုးခြင်းသည်အတုဝရဒုစေတ္တအတွေဖြစ်ပါစေသတည်ဆိုရင်စိတ်ကိုဖယ်ရှားခြင်းလူဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဆင်းရဲဒုက္ခနဲ့ကျုံတော့မယ်အနေထားသုံးလို့ဆင်းရဲဒုက္ခနဲ့ကျုံလာတဲ့အခါမျိုးမှာထိလန့်တုံလို့ပြီးတော့ဆိုရင်စိတ်ဖြစ်ပေါ်လာတတ်တယ်အဲ့ဒီထိလန့်တုံလို့ပြီးတော့ဆိုရင်စိတ်ဖြစ်ပေါ်လာလို့ရှိရင်ဘယ်လိုထပ်ပေါက်ရှာလဲဆိုတော့ဘုရားရဲ့တရားတော်တွေကိုနာကြရတယ်ဆိုတာဘဝမှာကျုံရရတဲ့ပြဿနာတွေအဖြစ်ရှာဖို့တရားနာကြသရှိတ္တဝါတိုင်းသရှိတ္တဝါတိုင်းဘလောမကိန္တာကျက်တ္တာဆိုတာစေနာကြည့်ပဲ 如果我们不要把所谓的心跟着他跟他谈就呢如果你的当时你的跟着他来的那比如因为他们的当时的什么比如小李你家的在这里还来的那什么的所以这个是这种的波浪的他们的所以这个ပေါ်လာတဲ့အခါဘာလဲဖြစ်ရောက်လဲရှင်ကြီးကိုသိဖို့အမှန်တရားအရေးကြီးတယ်လောကမှာအမြဲတမ်းအဆင်ပြေနေတာမဟုတ်ဘူးဘဝတစ်ခုရတာတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့ဟာအဆင်မပြေတဲ့အခါနဲ့ကျုံးလာလို့ရှင်ဘယ်လိုရင်ဆိုင်မလဲဆိုတာသက်သမယာဟောကြားခဲ့တဲ့တရားတော်တွေထဲမှာကျွတ်ကျင်ဆင်ရမယ့်ဤစနစ်ကိုသောဘရင်းဆိုင်တွင်ချုပ်လာတဲ့ခံဖြည့်ရှင်းနိုင်တဲ့ဤစနစ်တွေဓာရီကိုပေးကြဒီလိုအမှုကြီးတွေတန်းကြီးတွေလုပ်တယ်အာရုံတွေနဲ့လုပ်တယ်လို့မေးလို့ရှိရင်ဤနမေပုံညာနိဗ္ဗာန်တပ်ပစ္စယဟောတုနိဗ္ဗာန်ရခြင်းကိုလုပ်တာပဲဘုလိုကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တိုင်းသွားပြီးဘုရားဘာသာတွေဘာရည်ရွယ်ချက်နဲ့လုပ်တာလို့ဆိုရင်နိဗ္ဗာန်ရခြင်းဒါနဲ့နိဗ္ဗာန်ကိုဘာလို့ရချင်တာလဲလို့မေးလို့ရှိရင်ခုပြောတဲ့ဆိုရင်စိတ်တွေလွတ်ရချင်နိဗ္ဗာန်ရောက်သွားပြီဆိုရင်ဆိုရင်စိတ်တွေဖြစ်စရာအကြောင်းရှိတော့ဒါကြောင့်မဟုတ်ဘဝနဲ့ပတ်သက်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားတဲ့ဘဝရလာတဲ့အခါဘယ်သူမှအမှတ်တမဲ့မနေနိုင်ဘူးဘဝကိုဖြတ်သန်းလာတဲ့အခါရင်ဆိုင်ကြုံတွေ့လည်ရတဲ့အခါမှာခြေမကန်ပြီးလက်မကန်ပြီးလူတွေဟာဒုက္ခပိုပြီးတော့ရောက်တတ်ကြတယ်။အဲဒါကြောင့်မလို့စိတ်နှလုံးအင်းချမ်းစွာနေနိုင်တဲ့ဤစနစ်။ဘဝမှာနေတိုင်းနေတဲ့အချိန်မှာလည်းစိတ်နှလုံးအင်းချမ်းစွာနေတိုင်းနိုင်တဲ့ဆင်းရဲဒုက္ခတွေနဲ့ကြုံတဲ့အခါသို့မလို့ကြုံတော့မလို့အခြေအနေမျိုးဖြစ်လာတဲ့အခါမှာလည်းစိတ်နှလုံးအင်းချမ်းစွာနေတိုင်းနိုင်တယ်ဆိုတဲ့အနေထားတစ်ခုကိုရရှိအောင်ဆွမ်းဆောင်နိုင်တာဘုရားမြတ်စွာရဲ့တရားတော်မှာတစ်ပါးချောင်းရှိတယ်။အဲဒီတရားတော်မှာလည်းလိုက်နာจิตတော့မှဒီတရားတော်မှာမိမိရဲ့တဏ္ဍာမှာရောက်မယ်။ဒါကြောင့်မို့ဒီဒီစနစ်တွေကိုသိဖို့ရတဲ့တရားပွဲတွေကျင်းပပြီးတော့တရားနာကြရတာဖြစ်နေ။ဆယ်လို့တရားနာပြီးတော့တရားမှာလာတဲ့အတိုင်းကိုယ်ကိုလေ့ကျင့်လို့ဆင်းရဲကလည်းကတော့မြောက်ဆိုရင်စိတ်တွေကိုဖြစ်သိမ့်နိုင်ပြီးတော့လောကကြီးမှာအင်းချမ်းတဲ့အနေအထားမျိုးတစ်ခုအရရှိနေနိုင်ငံတကာမှာတွတ်ပြတဲ့ဆိုတဲ့နိုင်ငံသားတွေကစိတ်ကြည်စည်းမှုလို့ခေါ်တယ်ဆက်ဆိုတဲ့စိတ်ကြည်စည်းမှုဓာတ်တွေကိုခံကြရတယ်အဲဒီစိတ်ကြည်စည်းမှုဆိုတဲ့ဓာတ်တွေဟာဆိုရင်စိတ်တွေပဲအဲ့ဒီဆိုရင်စိတ်တွေကိုခံရတဲ့အခါမှာလူတွေဟာထွက်ပေါက်ရှာမရတဲ့အတွက်ကြောင့်ဘုရားတရားတော်နဲ့အနံဝေးနေတဲ့လူတွေဟာမလုပ်ကြနိုင်လို့ရှိရင်ထွက်ပေါက်ရှာတဲ့အနေနဲ့နောက်ဆုံးရွေးချယ်တဲ့ဇန်ကတော့ကိုယ့်ကိုယ်ကိုစူးစိုက်လုပ်ကြတာအဲ့လိုမျိုးတွေကသတင်းစာတွေနဲ့မဂ္ဂဇင်းတွေနဲ့တွေ့ကြမှာပေါ့စီးပွားရှာတဲ့နေရာမှာလည်းစီးပွားရေးမဲ့လူမှုရေးနဲ့ပတ်သက်လာလို့ရှင်လဲလူမှုရေးကိုနိုင်ငံရေးနဲ့ပတ်သက်လာလို့ရှင်လဲနိုင်ငံရေးကိုလူတွေမှာစိတ်ကြည်စည်းမှုဓာတ်နေဆိုတာခံကြရတာပေါ့အဲ့ဒီစိတ်ကြည်စည်းမှုဓာတ်ခံရပြီဆိုတဲ့အခါချိန်မကန်ပြီလက်မကန်ပြီဒီလိုဖြစ်တတ်တယ်တဲ့အဲ့လိုမဖြစ်ရလေအောင်တို့တွေမအားတော့တဲ့တာဟာမြတ်စွာဘုရားဟောကြားထားတဲ့ဤစနစ်တွေကဒီစနစ်တခုတို့တွေချက်တော့ဆောင်ကြချက်ဒီလိုဆိုရင်စိတ်တွေစိတ်ကြည်ကြည်မှုတွေဟာလူသားတွေနဲ့ခံရတာလားလို့ဆိုမဟုတ်ဘူးတက်ရှိတက်တော့တယ်တနေ့မို့တနေ့ကြုံတွေ့လာအဲ့ဒီကြုံတွေ့လာတဲ့ခံရတဲ့အခါဒီနေ့ကလည်းအမှန်တမဲ့မနေနေရင်တော့အသိမှာမဟုတ်ဘူးအမှန်တမဲ့မနေဘူးဆိုလို့ရှိရင်ကိုယ်အလက်မကြုံတာသာရှိတဲ့စိတ်ဖြစ်မှုခံရတဲ့ပုံကိုယ်ကြီးအကြောင်းကြီးအများတန်းကြားနေကြအောင်ပါပဲ။အင်းမြတ်စွာဘုရားလက်ထက်တော့ အမြဲတမ်းချမ်းသာလာပါတယ်လူချမ်းသာနဲ့နိုင်ရှင်ကြည့်လိုက်တယ်ဆိုလို့ရှိရင်ယေရှုဘုရားကဘယ်လောက်ကြည့်အောင်နိုင်ရှင်ပြထားတယ်ဆိုရင်လူချမ်းသာနဲ့လက်ချမ်းသာလောက်กว่าလဲလို့ဆိုရင်လူချမ်းသာဟာပင်လယ်ထဲကရေတစ်စက်လောက်ပဲရှိတယ်လက်ချမ်းသာကပင်လယ်ကြီးလောက်ရှိတယ်ဒါအလွန်กว่าချားတာပေါ့အဲ့တော့အလွန်กว่าချားတဲ့လက်ချမ်းသာကိုခံစားနေရတဲ့နတ်တွေမှာလည်းဒီဆွေရိတ်စိတ်ဆိုတာရှိလာလို့ရှိတယ်သူတို့မှာဆွေရိတ်စိတ်ကတခါတည်းကလူတွေတဲ့တောင်ပို့ပို့ခေါင်းပို့လဲလူတွေကမှဆင်းရဲတာဆင်းရဲတဲ့ချမ်းသာတဲ့ဆိုတော့လူတွေမှာကဘာဖြစ်လဲလဲဆိုရင်အလေးအကျင့်တစ်မျိုးရတတ်တဲ့မှာအဲ့လိုအလေးအကျင့်မရဘူးဒါကြောင့်မို့လူနဲ့ကနတ်တွေကချမ်းသာဒုက္ခအလွန်များနေတဲ့ကြောင့်တတိမေ့ရွယ်တယ်တဲ့လူတွေကတော့ဒုက္ခတည်းနဲ့ချမ်းဒုက္ခတည်းနဲ့ဆင်းရဲတည်းနဲ့ချမ်းသာတည်းနဲ့ကြုံကြရနေတဲ့ကြောင့်လူတွေကအတွေ့အကြုံအမျိုးမျိုးရတတိကပုံပြီးတော့ခိုင်မာလာတယ်လို့ဒီလိုဆိုရဲစာတော်ရှိတယ်။အင်းမြတ်စွာဘုရားလက်ထက်တော်ကတော်ရီကနတ်ပြည်မှာသူ့ဇပါလို့ခေါ်တဲ့နတ်သားတယောက်နတ်ဘဝမှာသူကအမတမအစဉ်ကြီးနဲ့ဘုံမဲ့ပန်ရင်းနဲ့သူ့မှာခြံရံပြေးလိုက်တဲ့တစ်ထောင်ပေါင်းရှိတယ်။နတ်ပြည်ခြံရံတစ်ထောင်နဲ့နတ်ပြည်ဆိုတာလူပြည်မှာလို့လုံးစရာကိစ္စတွေသိရှိတာမဟုတ်ဘူး။မရှိဘူး။ဆန္ဒဒုက္ခခံစားပြီးတော့နေကြတယ်။ဘာဖြစ်လို့နတ်ပြည်မှာလုံးစရာမရှိတာလဲဆိုရင်နတ်တင်တာကံမပြုပါစီရဲ့ကံရဲ့အကျိုးကိုသာမိပြီးတော့တမွေးကြ။ကံကုန်ရင်ဘာမှလုပ်လို့မရဘူး။ကံရှိနေတဲ့ပြီးတော့တတ်ပြီးမှချမ်းသာနေမှာ။ကံကုန်ပြီဆိုလို့ရှိရင်နတ်ပြည်ကကျိုးစားအထုတ်ပြီးရှောင်းတဲ့လို့ရနိုင်တဲ့အခြေခံမျိုးရှိတယ်။လူပြည်မှာကကံရဲ့အကျိုးတစ်ခုတည်းမဟုတ်ဘူး။ဉာဏ်ဝိရိယရဲ့ပတ်ကုံးမှုတွေနဲ့သွားလို့ရတယ်။ဒေါလအကျိုးဆိုတာခံစားရတဲ့အသိဉာဏ်ရဲ့အကျိုးဆိုတာခံစားရတယ်။ကံကိုလည်းပဲအထောက်အပံ့ပြီးတော့လူကြည့်မှာ။ကံဒီကိုထပ်ပိုးပေးပြီးတော့ဒေါလဝိရိယဆောင်အောင်ဉာဏ်ဆောင်အောင်လုပ်လူကြည့်မှာ။လုပ်လို့ရတဲ့အနေအထားရှိတယ်။ဒီနတ်ပြည်မှာတော့အဲ့ဒီလိုအနေအထားရှိတယ်။နတ်ပြည်ကကမ္မပြုပါစေဒီကံရဲ့အကျိုးကိုမြည်ပြီးတော့တက်ဝဲရတယ်။လူတွေကြတော့ဥထာဏပြုပတ်စေ။လောလောဝိညာရှိမှလူစရာစားရတယ်။ကံမြောက်ပြီးထိုင်းနေလို့ဘာမှရတာမဟုတ်ဘူး။ဒါကြောင့်မို့လို့လူ့ဘဝကိုကျိုးစားကြတာ။ကျိုးစားမှုဆောင်အားတော့မလို့ဒီပြီးတော့လူ့ဘဝမှာချမ်းသာမှုဆင်းရဲမှုဆိုတာလား။အဲ့ဒီလိုဘဝအချင်းချင်းမတူကြဘူး။ကံကိုမြင်ပြီးတော့အသက်ဝေးရတယ်။နတ်ပြည်မှာအဲ့ဒီသူ့ဇန်မာဆိုတဲ့နတ်သားကံအကျိုးပေးမှာအမတမ်းမှခပ်ပါတဲ့တဲ့ဘဝိမန်ကြီးမှာသူစားသားလို့သူ့မှာတတိခြံတထောင်နဲ့ခြံတဲ့ကအမျိုးမျိုးကိုဆိတ်ရှိတယ်လို့ခံစားပြီးတော့ပြီးတနည်းကြတော့အမတမ်းသာယာလှပတဲ့နန္ဒဝကြီးလည်းလုံးပြည်ကလောက်လာတယ်ဆိုတာလူကြီးရောကဥယျာဉ်တွေနဲ့တိုက်ချင်ကြလို့ရမှာဖြစ်ဘလောက်လောက်ပါတယ်ဆိုတာကိုပြောရမယ်ဆိုလို့ရှိရင်သိအပ်မှုမှုဖြစ်ပြီးစိတ်ညစ်နေတဲ့နတ်သားနတ်သမီးကိုအဲ့ဒီဥယျာဉ်တွေပို့လိုက်လို့ရှိရင်သိရမှာဝေးပြောက်ပြီးတော့စိတ်ကပျော်သွားတယ်အဲ့လောက်ချီအောင်ဆက်ဆောင်ဖို့ကောင်းတယ်လို့ဘလောက်ကောင်းတဲ့ရှင်ကဆက်သွားလာချင်ပါတော့နော်။လောကမှာဆွေးရဲဖြစ်ဆိုတာလူရင်းဟာနောက်ဆုံးနေရမယ်ဆိုတဲ့အနေထားဆွေးရဲဖြစ်ရအကောင်းဆုံးပဲပေါ့။ဒီလိုပါလဲအဲ့ဒီလိုပဲဖြစ်ကြတယ်။အေးနန္ဒဝဥယျာဉ်ကြီးကအမတန်လောဘဖြစ်တယ်လို့တရားမူပုဗ္ဗနမိတ်တွေခြင်းလာ။အဲ့ဒီလိုပုဗ္ဗနမိတ်တွေခြင်းလာတယ်စေတ္တာပန္နယူလာတဲ့ပ ဝိထားတဲ့အဝိတ္တိသွားလာတယ်ခန္ဓာသုံးပါးမှာယုတ်ရည်အစင်းကြီးယူရဲလာတယ်ဇာတာကချိုးယူချိုးယူလာတယ်ဆိုတဲ့သုရိကံဒီအခြေအနေမှာဖြစ်ပေါ်လာတဲ့အနေအထားတွေအဲ့ဒါတွေပေါ်လာတဲ့အချိန်မှာနတ်တေဟာတောကရောက်ဆုံးအချိန်တည်းအဲ့ဒီအချိန်ဆိုရင်စစ်တည်ပြည့်စုံတော့အချိန်ဘာဖြစ်လို့ဆိုရင်ရတာလဲဆိုသံသာပြောစရာကောင်းတဲ့ဘဝကြီးကိုလူတွေပဲဆုံးခါသွားအောင်မှာပဲဒီနေ့ကျတော့ဘယ်လိုဘဝပေါ့နတ်တေတော်တာကတော့ဖြစ်ဘူးတချို့ဆိုလို့ရှိရင်ဟုတ်လားလူဝါမမနေရင်လို့စူးစိုက်လုပ်တဲ့လူတွေတောင်ရှိသေးတာစိတ်ဖောက်ပြန်သွားရင်တော့ဒီမှာနတ်တိကျတာအဲ့လိုမဟုတ်ဘူးအလုံးပြောစရာကောင်းတဲ့ဘဝကြီးတစ်ခုကိုဆုံးမပေးသွားရတာသူတို့ကတော့ဆိုရင်အဲ့ဒီအချိန်မှာနန္ဒောဥယျာဉ်ထဲဆွဲပို့လိုက်လို့ရှိရင်ဒီနတ်သားနတ်သမီးတရားမှတော့မေ့သွားနိုင်တော့ဆက်ဆောင်မှုအကောင်းနဲ့ပြည့်စုံတယ်။အဲ့တော့ဒီမှာတရားမှလည်းပဂတိအနေထားနဲ့စိတ်ရပျော်ရွှင်မှုတွေကိုလိုလားလို့နန္ဒောဥယျာဉ်ထဲရောက်တရားမင်းကြီးထိုင်ရွေးရှိတဲ့ပင်လကတဲ့ပင်အောက်အဲ့ဒီတဲ့ပင်လကတဲ့ပင်အောက်မှာတရားမင်းကြီးကတော့ပဏိတော်လာကြောက်ရှာဆိုတာထိုင်နေဒီမှာလည်းအဲ့ဒီမှာထိုင်နေတာသူမှလည်းရှိလာပင်လကတဲ့ပေအောင်မှာထိုင်နေရဲ့နတ်သမီး900ကသူ့ကိုခြံရံပြီးတော့ဘုရားနတ်သမီး900ကတစ်ပြင်ပေါ်တက်တယ်ပြင်နေတဲ့ပန်းတွေကိုခူးရတယ်အဲ့ဒီအချိန်မှာစဉ်းစားကြည့်ပေါ့နတ်ကဘာလို့ပြင်ပေတယ်သူတို့ကအကျိုးကအိမ်တပတ်ချီမာတဲ့ကမ္မစိတ်ကြီးတို့ခေါ်သူတို့လူချင်းတို့လက်ဆောင်လိုက်လို့ရှိရင်တိတ်ကပန်းပင်ပန်းပွက်တွေကသူတို့တစ်ထိုင်မှာအလုံးလူချင်းကြတာတော့မို့လမ်းပြီးတော့ခူးကျင်တဲ့စိတ်ကလေးပေါ်လိုက်တာနဲ့တိတ်ကဲကညွတ်ကန်းပြီးတော့ပြေးရတာဒါသူတို့ရဲ့ကံစံအားအလောက်ကြီးရောကံစံလည်းကောင်းတယ်ဒီလိုကံတော်မူပြီးတော့အောက်ကနေပြီးတော့ကံဝင်တွေအလွယ်ကူရတယ်လည်းနဲ့ဘာလို့လဲဆိုတဲ့တော့တက်ပြီးဘာကုလည်းရေလူဘဝလူတွေဟာတစ်ပြက်ပေါ်တက်ရတာတမျိုးပြောစရာဖြစ်တယ်သူတို့ကလည်းအလွယ်ကူရတာဘလို့တူတစ်ပြက်ပေါ်တက်ပြီးတော့ခုကပျော်လို့တက်ခုတာလေတယ်လို့ဆိုတာအပျော်လို့တက်ခုပြီးတော့အပေါ်နေပန်းဝက်တွေချာတယ်အောက်ကနတ်သမီး900ကအပေါ်နေချူပြီးတော့ချတဲ့ပန်းဝက်တွေကိုပန်းတော့ဖြစ်အောင်ပေါ့အဲ့လိုစိတ်ထဲမှာပြောလို့နေကြတဲ့အချိန်လေးမှာကံကောင်းကြောင်းလာတယ်တက်တယ်ဆိုတာသူတို့မှလည်းဥပ္ပစ္စေတကကံဆိုတာရှိလူကြီးကလူတွေမှသာဥပ္ပစ္စေတကကံဆိုတာရှိတာမဟုတ်ဘူးနတ်တေကုလကံကိုဖြတ်ပြီးတော့ဝင်လာတဲ့အကုသိုလ်ကံတစ်ခုကြောင့်တတံသတိကိတိပ္ပံဘောကတက်ပြီးတော့ပန်းခုနေနတ်တေငါးရလာသုတိသင်ကြပြီးခေရောက်သွားလို့ဆိုအဝိဇ္ဇငရဲ့ရောက်သွားတယ်ဟောငရဲ့ကြစီနိုင်တဲ့အကုသိုလ်ကံကဖြတ်ဝင်ပြီးတော့နတ်တေကုလကံကုသိုလ်ကံရဲ့အရှိအဟုန်လေးကိုဖြတ်တော့လိုက်ပြီးတော့ကိုယ်ကြီးငယ်တဲ့အောင်ပေါ်ပြလိုက်။ကံကြမ္မာဆိုတာအလွန်ထူးဆန်းတယ်။အကြောင်းမြင်ရလို့ဖြစ်တာလေးဆိုရင်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်ဒီပြီးတော့ရဲ့စိတ်အစဉ်မှာဘဝဘဝတဏှာကနေပြီးတော့ဒီကံကြမ္မာလေးဟာလူရဲ့စိတ်အစဉ်ထဲမှာကိန်းပြီးတော့လာတယ်။ဒီတချို့ကပြောကြလိုက်တယ်ကံဆိုတာစေတနာစေရနာဆိုတာတခဏလေးအတွင်းအနိစ္စသဘောတရားဖြစ်ပြီးပြတ်သွားတယ်။ဘာသူ့တဘောကတဘောကိုလိုက်လာတိုင်းတည်းဖြစ်သော။ဟုတ်တယ်။အကောင်းကြီးပေါ်ပြီးစေရနာဆိုတာဖြစ်လာပြီးပြတ်သွားတယ်မှန်တယ်။ တို့ဖြစ်သွားမယ်ဆိုတဲ့နေရာမှာကမ္မတတိလို့ခေါ်တဲ့ဆွမ်းတတိအကျိုးထုံးလို့နိုင်တဲ့ဆွမ်းအားတွေကပြတ်သွားဘူးအဲ့ဒီတတိဆိုတာကံရဲ့တတိဘယ်ရဲ့စိတ်ရဲ့အမှရှိဘယ်လိုရှိရလို့ဘယ်လိုနားလည်ရပါတော့လို့စဉ်းစားကြည့်လေလူပါရမတဲ့တာဘယ်ကတည်းကကလေးကအကြောင်းပြကြဘူးလားနဲ့ပြကြတယ်ဘူးလားနဲ့ပြကြပြီးတော့အလဲရမ်းတယ်အလဲရမ်းပြီးချက်တာချက်တာပြီးတက်ရတယ်ပြကြတယ်အဲ့တော့ဘူးလားနဲ့တင်လာတဲ့ပြကြရမှာမိသွားပြီလေလို့စိတ်တတိတွေကယူနီဘာစီတီတက်ရတို့တက်နိုင်တဲ့အနေအထားတွေပို့ပြီးတာအကြမ်းတွေဘူးလားနဲ့လဲရမ်းချက်တာမတင်ရဘူးဆိုတော့အဲ့ဒီဓာတ်ရည်ညာဆောင်ဆောင်နေရတာအဲ့တော့ဆွမ်းတတိဆိုတာကျန်တဲ့ဆွမ်းတတိဆိုတာဖြစ်ပေါ်နေတဲ့အရာတစ်ခုမဟုတ်ဘူး။အဲ့ဒါကြောင့်အနုတ္တရတတိလို့ခေါ်တာ။အနုတ္တရဆိုတာအခုခေတ်ကပြောပါစေ positive တဲ့ဘောဖြစ်တယ်။ဖြစ်ပေါ်လာတဲ့ဘောမဟုတ်ဘူး။ဖြစ်နေတဲ့ဘောမဟုတ်ဘူး။အကြောင်းညင်လို့ရှိရင်ဖြစ်လာနိုင်တဲ့ဆွမ်းတတိရှိနေတဲ့အနေအထားတစ်ခုအလုတရားအလုတရားဆိုတဲ့ကိန်းနေတဲ့အရာတစ်ခုပါအကြောင်းတစ်ခုနဲ့ပေါင်းစပ်ပြီးဖြစ်ပေါ်လာတဲ့အနေအထားမျိုးဆိုပါစို့မိချစ်တဲ့ကဲမိချစ်နေချစ်ကဲမိချစ်တဲ့မှာမိရှိကလာတော့နေချစ်တို့တော့မိဖြစ်နိုင်တဲ့အနေအထားရှိကလာတော့ရှိမိတော့မရှိဘူးသောတာမီးဖြစ်နိုင်တဲ့အနေအထားရှိကဲမီးချက်တာမီးဖြစ်နိုင်တဲ့အနေအထားရှိတာလမ်းဘေးကထုံချောင်းတစ်ခုခဲတစ်ခုမှာမီးဖြစ်နိုင်တဲ့အနေအထားရှိဘူးကဲမီးချက်မှာမီးဖြစ်နိုင်တဲ့အနေအထားရှိလို့နောက်တစ်အကြောင်းတစ်ခုထပ်ပေါင်းမယ်ဆိုလို့ရှိရင်ဒီတော့လေရတာပေါ့အဲ့ဒါလို့အနေအထားမျိုးမျိုးဖြစ်နိုင်တဲ့အနေအထားလေးတစ်ခုတတ်ပြီရှိနေတာပဲဒါအမှုတရားတတ်ပေါ်ပါလေအဲ့လိုအနေနဲ့ဖြစ်တာမိဖြစ်တာပြီးတဲ့နောက်ဝိတော့ပြေကဈေးသွားတော့ဖြစ်ပြီးပြတ်သွားတော့ဒါအိဆောင်လို့ဖြစ်ပြီးဘဝကဖြစ်တယ်လို့ဆိုရတဲ့အနေအထားအဲ့ဒါကြောင့်မလို့အမှုတရားတတ်အနေနဲ့တတ်တော်လို့ပါဒီလိုကရှိပြီးတော့နေတာအဲ့တော့ကံဟာဘဒုရဲ့ခန္ဓာမဲ့ဖြစ်ဖြစ်ကံကမာဆိုတာဆိုင်တတိတွေလည်းရှိနေတယ်။ဒါကြောင့်မလို့ဒီလက်သပိမားရတဲ့ကုသကံကိုဖြတ်တော့ပြနိုင်တော့အောင်ဆွမ်းအပ်တဲ့မြင့်တဲ့အကုသကံကသူ့ရဲ့ဘဝတတမ်းရှိပြီးချေချလိုက်။ချေချရမယ်ကတော့ဒီကံရဲ့အကျိုးဆက်ကိုဖြတ်တော့လိုက်ပြီးတော့အလုံးစုံဘဝရှင်ငယ်ရဲ့မှာတော့ဒီဖြစ်ဖို့စေတတ်တယ်။ဒီကောင်မှာပို့တာပေါ့ဘူးကိုလောက်ခဲ့တဲ့ကံကြောင့်ဖြစ်တယ်။အဲ့လိုဖြစ်သွားတဲ့အခါအောက်ကနေတဲ့သူပြမလက်သားသူတို့ကပန်းကူရင်ကလည်းတချင်းဆိုသေးတာပေါ့အပေါ်ကနေပန်းလေးကူတချင်းလေးဆိုလို့ပန်းဝက်လေးတွေချပေးနေတာတက်တက်ကြော်လို့လုပ်ရတာပါအဲ့ဒီချိန်မှာအပေါ်ကအတန်နဲ့တိတ်သွားတယ်ပန်းလေးကကြာသွားလို့ရှိတယ်။ဘာဖြစ်ကြတယ်လဲလို့ကြည့်လိုက်တဲ့အခါနတ်ရင်းအားရရှိတော့နတ်ဆိုတာလူနဲ့တူဘူးလူကြတော့သေသွားရင်အလားအောင်ကြီးချမ်းသိတာနတ်ကြတော့မိတော့ကလေးငြိမ်းသွားတယ်လို့ပဲဟုတ်ခနဲ့ပြောက်သွားတာရှိဒါမို့နတ်ပြည်မှာမလားအတုဝါချာတာရှိမှမရှိဘာဖြစ်လို့အဲ့ဒီလိုမရှိလဲသူရဲ့ရုပ်ခန္ဓာကိုယ်ကကံဖန်စေထားတဲ့ခန္ဓာကိုယ်ဆိုသူရဲ့ရုပ်ခန္ဓာတိမ်မွေးတဲ့ရုပ်ကိုရှိလူပြည်မှာတော့ရှင်းချမ်းနေရရှိအောင်ကံကြောင့်လည်းမဟုတ်ဘူးဥပ္ပဒေဖြစ်တာလည်းရှိတယ်အာရဏကဖြစ်တာလည်းရှိတယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဆိုတော့ဒါမှလူပြောရမှာလားတေဆုံးသွားပြီးတဲ့နောက်မှာဆိုရင်ဥဒုစယုတ်ကလကုန်းနဲ့နော်ရှင်းတော့ရေးလေးရှိကြတယ်ဥဒုစယုတ်ကြီးကကြံ့ရတာပေါ့နောက်ပြည်မှာတော့အဲ့လိုဥဒုစယုတ်ဆိုတာမကြံ့ရဘူးတခါလေကံစားယုတ်ချုပ်တာနဲ့ပါတော့
ဒါကြောင့်မို့လို့တင့်တယ်ပေါ်ကလက်သမီးကြီးသချင်းသားနဲ့တိတ်တယ်ပတ်ဝန်းကျင်လည်းရောက်မလာဘူးသူ့ပြပါတတ်တာစဉ်းစားကြည့်လိုက်တယ်ကျောင်းမဲ့ဖွယ်လာဖြစ်ဆိုသူမြင်ရတာအဲ့နာမည်ကရဥပ္ပစီတကကံနဲ့ဖြစ်ပေါ်နေတဲ့အကျိုးပေးနေတဲ့ကုသကံရဲ့အကျိုးကိုဖြတ်တောက်ပြီးအဝိဇ္ဇငယ်ခံရတာတော့မြင်လိုက်တယ်အဲ့ဒီလိုဒီလိုဒုက္ခတခုကြုံလာတဲ့အခါစွန့်စွန့်ရေးစိတ်ကဖောက်တဲ့ဖြစ်ပေါ်လာတယ်အဲ့ဒီသတ္တဝိရိယကစွန့်စွန့်ရေးပြည့်ကျင်ဖြစ်ပေါ်တာဒါရင်းနာလို့ဆိုတော့သူနဲ့အတူတူကဉာဏ်နဲ့သတ္တဝိ900နဲ့ကံကြမ္မာကိုကြည့်လိုက်တဲ့အခါမှလည်းသူရဲ့သတ္တခဏရတဲ့ကျွန်တော်လေအဲ့ဒီခဏရရှိတဲ့သူလည်းအဲ့ဒီတန်တန်လည်းမှာဆိုတာသူမြင်လိုက်ကဲအဲ့ဒီချိန်မှာစဉ်းစားတာကြည့်သူများအတွက်ပူလာတဲ့ကိုယ့်အတွက်ပူလာဆယ်သားလောက်ကတားနေတယ်ဆယ်သားလောက်ကတားလေခဏသိဆုံးပြီးတော့ဘဝရှိခဲ့ကြပါလေနတ်သမီးတွေအတွက်သူမတော်ကအစိုးရစိတ်တဲ့သူကိုယ်နဲ့အဲ့ဒီဖြစ်ဆုံးတဲ့ကြွားတော့မှာဇပိုင်းညမှာလိုတော့တယ်ဆိုရင်ဒီအသိစိတ်တွေသာမရှိဒီလိုနဲ့သိလိုက်သူအလွန်တုံ့လို့ချောက်လာချောက်ချားသွားတယ်ထိတ်လန့်တုံ့လို့သွားထိတ်လန့်တုံ့လို့သွားတာအဲ့ဒီချိန်ကစဉ်းစားကြည့်တော့ဘုန်းကြီးတို့တွေကိုယ့်ကိုယ်ခံစားကြည့်အဲ့ဒီလိုပြင်းထန်တဲ့ကျုံ့ပြရမယ်အနေထားတစ်ခုကိုကျုံ့ရင်ဒုစိတ်အနေထားဘယ်လိုရှိလဲ။ဒါစဉ်းစားကြည့်တာ။ဒုရောဘယ်လောက်ထိခံနိုင်ရရှိလဲစဉ်းစားကြည့်။အဲ့ဒီနတ်သားမှာစိတ်နှလုံးတုံ့လို့ပြီးတော့အဖြေကိုရှာတဲ့အခါအကူရဲ့အဲ့ဒီချင်းရှာပြီးကနေနိုင်ငံပုဂ္ဂိုလ်ရှာတယ်အဲ့တော့ဘယ်လိုကျန်နိုင်မလဲလို့သူစဉ်းစားတဲ့အခါမြတ်စွာဘုရားကလွယ်ပြီးတော့သူစိတ်ဆင်းရဲနေတဲ့ဆိုရင်စိတ်ကိုပယ်ချအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်ရှိဘူးလို့ဟောသူသိတယ်ဒီလိုက်တာနဲ့တပြိုင်တည်းချက်ချင်းပဲအချိန်တစ်ဆိုင်နဲ့မြတ်စွာဘုရားစီစဉ်းလာလောကလူတွေထားလိုက်တဲ့ဘယ်လိုကိစ္စမျိုးမှာပဲဖြစ်ဖြစ်စွန့်ရည်ရာကောင်းတာတွေကြုံတတ်တယ်ပေါ့အဲ့လိုကြုံလို့ရှိရင်ကိုယ်စိတ်ဆွမ်းအားတွေမရှိဘူးဆိုလို့ရှိရင်ခံမရောဒါကြောင့်မို့လို့စိတ်ဆွမ်းအားတွေကိုယ်ဘယ်လိုလုပ်ရမလဲဆိုတာသိရှိနားလည်ထားတယ်အဲ့ဒီကံကမှာမျက်စောက်ပြစီရောက်လာပြီသူလျှောက်တဲ့စကားလေးကနိစ္စံဥဒ္ဒရတ္တမိတ္တနေဆံဥပိ္ပကမိတ္တမနောဒီလိုစိတ်ကြီးကအငဲကိုလတ်နေတယ်ခင်ဗျာချောက်နေတယ်သိမ့်လတ်နေတယ်ဒီလိုသိမ့်ဆိုးနေတယ်တတိယစိတ်ကအလုံးကိုထိမ့်နေတုံ့လို့နေပါလိမ့်သူဖြစ်ပေါ်လာတဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူကသိပြီးတော့တုံ့လို့တယ်အနုပန္နေသူကိစ္စသူအထောဥပတိတေသုသာမဖြစ်သေးတဲ့ဒုက္ခမဖြစ်သေးတဲ့ဒုက္ခဆိုတာမကြင်သူ့မှာဖြစ်တော့သူကမကြင်ဒုက္ခရောက်တော့ပဲဆိုသူဒီမှာဒုက္ခရောက်တော့မယ်လို့သိစိတ်စဉ်ဖြစ်တာအဲ့တော့သူ့မှာလည်းဒုက္ခရောက်တော့မယ်ဆိုတာကိုသိရတယ်ဥပတိတေသုအထောဥပတိတေသုသာကိုယ်နဲ့တည်းကတန်မာလို့ပြည်ရရဖြစ်သေးတာကိစ္စအဲ့တော့မဖြစ်သေးတဲ့ကိစ္စဒုက္ခမဖြစ်သေးတဲ့ဒုက္ခဖြစ်ပေါ်ပြီးနေတဲ့ဒုက္ခအဲ့အတွက်တပည့်တော်ဆိုင်တာတိတ်ကိုတုံ့လို့ပြီးဆိုရင်တည်းသူဖြစ်နေပါလေသူရဲ့စိတ်အခြေအနေကိုစထားတာအဲ့လိုစိတ်ကြီးတုံ့လို့ထောက်ချမ်းနေတဲ့အတွက်ကြောင့်သစေအဋ္ဌိအနုတ္တရတ္တံ
တမေအခံပုစိတ္တဆိုရင်စိတ်ခေရှားနိုင်တဲ့ထိတ်လန့်တုံ့လုံးတဲ့စိတ်ကိုဖြည့်ဖြောင်းမဲ့ဤလံကလေးများရှိပြီးတော့ဟောပြတာပဲ။ပရှားနေမရှိဘူးလေသူမှာအဲ့ဒီချိန်ဤလံကလေးရှိပြီးတော့ဟောပြပါအဲ့ဒီမှာမြတ်စွာဘုရားသခင်ကိုရမြတ်ကညတ္တရာဘုဆံတပါးကညတ္တရာရိယသံဃာညတ္တရာသဝဒိဋ္ဌိကသုထိပတ္တမိပါဏိတံဆိုဒီတရားကိုဟောလိုက်တာအဲ့ဒီမှာဒီလိုဆိုရင်စိတ်တွေကထွက်ပေါက်ပြီးစိတ်နှလုံးအေးချမ်းချမ်းနေဖို့ဆိုတာဘုဆင်းခန္ဓာပါအจิตတရားကိုကျင့်ခြင်းမှလွဲပြီးတရားဟောမှာတွေ့အာဆုံးရကဒီစိတ်စိတ်ဖယ်ရှားလို့ရတယ်ဘုရားရှင်ကတော့အကျဉ်းညာကိုချက်ပါလို့ပြောတယ်နေညတရာဘုရားတပတ်တပတ်ဆိုတာကိုချင်းတရားနဲ့ပတ်သက်တာလည်းဆိုချွတ်ချင်ဟုတ်တယ်ဘုရားဥပ္ပစာပေဆိုလို့ရှိရင်တဏ္ဍတော့ချွတ်ချင်တာဘယ်လိုသာဘူးဘောအဲ့လိုဆုံးဆံရတဲ့အချက်မျိုးတွေဘုရားရှင်ကိုယ်ကြားထားရဲ့ခလိုက်လို့အေးအေးချမ်းချမ်းအဲ့ဒီကြေလို့ကြားဘူးဘုရားရှင်ကိုယ်ကတရားနာတယ်ဟောတက်တော်တက်တာနေခြင်းလို့မရဘူးအဲ့ဒါဒီကကုသိုလ်ရာကိုပဲကျင့်ရတာတပတ်ဆိုတဲ့အဲ့မှာဖြတ်တယ်လို့ရတာတပတ်ဆိုတဲ့အဖြစ်တရားမြင့်တဲ့တရားတော်လားအင်းတရားတော်လားအင်းတွေကိုထိမ့်သိဆောင်ဆောင်ခြင်းတို့ဆိုအဖြစ်တရားအဲ့ဒီအင်းတွေကိုထိမ့်သိဆောင်ဆောင်ခြင်းဆိုတဲ့အဲ့ဒီကိုကျင့်ကြရတယ်ပါမှုဖြစ်တယ်ဆုံးလို့ရကကျင့်တဲ့အနေနဲ့ပြောမှဆိုလို့ရှိရင်ကိုကျင့်တိလာအင်္ဂလိယတာဝရအင်္ဂလိချင်းတိမှုကျင့်တရားကိုအကျင့်ပဲဘုဆင်ခန္ဓာပါကိုမပွားပဲနဲ့နိဗ္ဗာန်ကိုမရပဲနဲ့နိဗ္ဗာန်ကတော့မရတဲ့သင်္ခါရတရားကြီးအာရုံကိုဆုံးလို့နိုင်တယ်တော့ကိလေသာအာရုံကိုဆုံးပြီးတော့သင်္ခါရတရားကြီးအာရုံကိုဆုံးလို့နိုင်တယ်နိဗ္ဗာန်ဆိုတာလွဲပြီးတော့တတ်တော်အိမ်မှာဆွေးနွေးစိတ်ကင်းရတဲ့နေရာဆောင်ရှိလို့အဲ့ဒီနေရာတစ်ခုကိုရှိတယ်တသတာဟောအဲ့တော့ဘုရားတွေဆွေးနွေးစိတ်ကိုဖြောင်းဖို့အလုပ်ဆွေးနွေးစိတ်ကိုဖြောင်းတာခုချိန်ကဒါကြီးကျင့်ရမယ်ခုဒီတရားတော်ဘာသက်ဆောင်တဲ့ဗန်းတရားတွေကျင့်တယ်တရားတော်အရှင်အင်းတိယတော်တာလူတိုင်းလူတိုင်းမှာမျက်စိနားနာလျှောက်ကိုယ်စိတ်ဆိုတာ၆ခုရှိအဲ့ဒါကိုအင်္ဂလိပ်၆ပါးလို့ခေါ်တယ်ပါဠိလိုအင်္ဂလိယမြန်မာလိုဘာသာပြန်နေတဲ့အင်္ဂလိပ်လို့ပြောလိုက်တာအဓိပ္ပာယ်ကပါဠိလိုဆိုဆရာဆရာကိစ္စတွေမှာချုပ်ကဲထားတဲ့ရောရှိတဲ့အရာလို့ပြောဆိုတယ်မြင်ရင်ကိစ္စမျက်စိကထိချုပ်တာဟုတ်မလားမျက်စိမရှိရင်မြင်လို့မရမျက်စိကောင်းလေမြင်အားကောင်းလေအဲ့တော့မြင်ရင်ကိစ္စကိုဒီဘာထိချုပ်တာမျက်စိထိချုပ်ကြားရင်းကိစ္စကိုဒီဘာထိချုပ်တာနာရထိချုပ်အနံ့ယာချင်းကိစ္စကိုဒီဘာထိချုပ်တာနှာခေါင်းထိချုပ်အရသာခံခြင်းကိစ္စကိုဒီဘာထိချုပ်တာတရားအချိအကျကိစ္စဘူဝတိုင်းချုပ်ဟောပါဘူးကောအကျဉ်းကြီးရဲ့အာရုံနဲ့ပတ်သက်ပြီးပြင်းချင်းကိစ္စဘူဝတိုင်းချုပ်တာစိတ်ကဟောတရားရှာဖို့မတွေ့ဆိုတဲ့ကုသမှာရှိတဲ့လေကိုမြေအောင်ရှိဖို့လိုတယ်တို့တွေမှာအကျဉ်းပြောရင်သာလို့ပြောရင်သကုပ္ပတာသောတပတာမျက်စိအချိယုံနေဆိုရင်အယတ်စကားနဲ့ဝေးတော်ဆုံးတယ် မျက်စိနာနာ190ဒီလည်းနော်အဲ့တော့မျက်စိနာနာ190ဆိုတာကဆရာဆရာကိစ္စတွေမှာတို့ကချုပ်ချီးချုပ်ထားနိုင်တော့ကြောင့်တို့ကိုအိန္ဒိယကိုတရားစတာဟောတာအဲ့ဒီအိန္ဒိယတွေကိုတာဝန်စုပိတ်ချင်းချင်းဆရာပဲလုပ်နေရပဲလို့ပြောအဲ့တော့အင်္ဂလိပ်ကိုထိနေတယ်ဆိုတာမြတ်စွာဘုရားဟောပြီးတော့ဘောင်းကြီးအဆိုင်ကုန်ပြီးနေရာမဲ့ဟံမျိုးပြီးလို့ဆိုတာမဟုတ်ဘူးအင်္ဂလိပ်ထိနေသောသောတည်းဆိုတာဘယ်လိုမှခေါင်းနေစဉ်မျက်စိကမြင်စရာအစအာယုမျက်စိဆိုတာမြင်လိုက်တယ်မြင်စရာအာယုမှာလည်းရှိတယ်ဒီဇာယလေးကော object အန်ဒီဇာယလေးကော object လို့ဆိုတယ်မြင်တရားအာယုဟာမြင်တဲ့အာယုနဲ့တရားပဲမြင်တဲ့အာယုနဲ့မြင်နေတယ်။ယက်စီယမြင်ပြီးဆိုရင်စိတ်ကလည်းမှာပဲမကြိုက်ဘူး။ဟုတ်ကဲ့လား။ကောင်းတာနဲ့မြင်မယ်မကောင်းတာလည်းမြင်တယ်။ကာမစိတ်ကိုလွတ်ထွက်မယ်ဆိုရင်ကောင်းတာမြင်မှာဖြစ်လောဘနဲ့တွေ့တယ်။အာကောင်းတာကြောက်တယ်၊ဆန္ဒကြောက်တယ်၊ဘလောဘနဲ့တွေ့တယ်။မကောင်းတာမြင်လို့ရှိရင်အာညာနဲ့ကြောက်ဆိုးလိုက်တာဖြစ်တယ်။လောကလူသားတွေမှာမြင်စရာအယုံနဲ့တတ်တဲ့ညာရှိတဲ့စရာအယုံချင်းလောဘနဲ့တွေးတယ်မနစ်တဲ့စရာအယုံချင်းလို့ရှိရင်သောတာနဲ့တွေးတယ်တမ္မာအယုံကုဆိုရင်ပြိဿကလည်းမောဟလည်းဖြစ်နေတယ်ဟောအနေထားတဲ့ခုမှာမြင်ခြင်းကိုအကြောင်းပြုပြီးတော့မျက်စိကမျက်စိမှာဘာလို့ဖြစ်ပေါ်နေလဲစကုဒ္ဒရာကဘာလို့စီးဝင်နေတယ်လဲမျက်စိဘောကဘာလို့စီးဝင်နေတယ်လဲဆိုလောဘကြီးစီးဝင်နေတယ်ဒေါသကြီးစီးဝင်နေတယ်မောဟကဒါနည်းနည်းနဲ့ကြာခါကြောင့်မျက်စိကိုလည်းစကုဒ္ဒရာကိုခေါ်တယ်အဲ့ဒါကိုပြီးပြီးတော့ဖြစ်ကြတယ်တင်စားပြီးတော့ပြောတော့တကားဆိုတာတကားကဘာဆိုတာတင်စားပြီးမျက်စိနဲ့မြင်လိုက်တဲ့အရှင်းအာရုံပေါ်မှာဒေါသဖြစ်တဲ့မျက်စိနဲ့မြင်ရတဲ့အရှင်းအာရုံပေါ်မှာဒေါသဖြစ်တဲ့မျက်စိနဲ့မြင်ရတဲ့အရှင်းအာရုံပေါ်မှာမောဟဖြစ်တဲ့ကြံတဲ့အကုသိုလ်တွေလည်းဖြစ်လာတဲ့ဒေါသဒေါသမောဟရှင်းဆောင်လိုက်တဲ့ကြံတဲ့တွင်းကြည့်နေတဲ့ဒီအာရုံပေါ်မှာအကုသိုလ်တွေကဖြစ်လာနေပြီဆိုလို့ရှိရင်မျက်စိတကားမလုံဘူးလို့ခေါ်တယ်သက္ကုသက္ကုတည်းကိုစုပ်ပိမှန်ခြင်းရှိဘူးလို့ပြောတာ။ဒါနဲ့ဘာလို့စုပ်ပိရလဲ။အမဘုရားကသင်္သာလိုက်တယ်၊ဉာဏ်ရှိနဲ့မကြည့်ရအောင်၊ဉာဏ်ရှိပိတ်ထားတယ်ဆိုလို့ရှိရင်။အဲ့ဒါဆိုရင်ဉာဏ်ရှိကတော့နှစ်ပိအလင်းမရတဲ့ဉာဏ်မြင်ရကြတော့သက္ကုတည်းလုံးလုံးနဲ့ပြောအောင်မှာ။ဟုတ်ပါဘူး။အဲ့ဒါလို့လုံးလုံးသားကိုပြောရမှာမဟုတ်ဘူး။နော်။အဲ့ဒါဆိုလို့ရှိရင်ယသိမြင်တဲ့ပုဂ္ဂိုလ်ဟာအင်္ဂလိယတာဝါသီလာသက္ကုတေနတ္တတိအလိုပြီးတော့ပြည့်စုံသွားအောင်မှာပေါ့အဲ့ဒါလိုပြည့်စုံတာကိုပြောတာမဟုတ်ဘူးဒါကြောင့်မလို့တတိဆိုတာကိုချုပ်တာတတိဆိုတာအာရက္ခတတိဆိုတဲ့အဲ့ဒါသူကခင်ဗျားဆောက်ဆောက်ပြီးအယုံပေါ်မှာတတိထားတယ်တတိထားတဲ့တိုင်တော့တန်ခြင်းရလို့ခေါ်ရှင်းပြကြပါလားရှင်။ဟောတတိနဲ့တန်ခြင်းရနဲ့အဲ့ဒီနှစ်ခုအသုံးချပြီးတော့မျက်စိကမှအာဟုမဖြစ်အောင်ဖိနေချောက်ချောက်တာကိုအိန္ဒိယသမဂ္ဂကိုခေါ်တာ။အဲ့ဒါကိုလေ့ကျင့်တာမျက်စိကမြင်ပြီးတော့ဆိုလိုတာမျက်စိကမြင်စရာအာယုံမြင်ပြီးတော့လောဘဖြစ်နေတယ်ဒေါသဖြစ်နေတယ်မောဟဉာဏ်တဲ့အာရုံတွေဖြစ်နေတယ်ဆိုရင်မျက်စိကမလုံဘူးအိန္ဒိယတောင်မှမလုံမလုံလို့ရှိရင်သွေးရည်ဖြစ်နေလိုက်တယ်ဟောသွေးရည်တွေကိုဖျက်ရှားနိုင်မှာမဟုတ်ဘူးအဲ့ဒါကြောင့်လို့အဲ့ဒါကိုအရင်သိဆိုအောင်ပြောဒီချင်းဒါကိစ္စနဲ့ဒါပုံမှန်တရားချင်းနဲ့ဆိုအဲ့ဒါကိုပြောတာပဲတရားကျင့်စွာမျက်စိကဖြစ်ပေါ်လာမဲ့မျက်စိကမြင်ပြီးဖြစ်ပေါ်လာမဲ့မျက်စိကမြင်ပြီးဖြစ်ပေါ်လာမဲ့ဒေါသလေးဒေါသလေးမောဟလေးအဝိဇ္ဇာလေးဖြစ်ရအောင်ခေတ္တဆောက်ဆောင်တယ်။
ထုတ်ပြန်တဲ့နာနာအတန်ကြလို့ရှိရင်တော့ဘာဖြစ်လဲဒေါသဖြစ်တယ်မောဟဖြစ်တယ်အဲ့ဒီအတန်အာယုံပေါ်မှာလည်းလောဘဖြစ်အောင်လောဘဖြစ်အောင်မောဟဖြစ်အောင်တတိနဲ့တာဇေညာနဲ့ဖြစ်ချောဒီလိုဆိုတော့ကိုယ်စိတ်လေးတွေကလောဘဟာဝိမနာစိတ်တော်ဘာနဲ့တွဲမတော့အောင်လောဘနဲ့တွဲမတော့အောင်မောဟနဲ့တွဲမတော့စိတ်ကလေးကိုတတိကအထိုက်ပြန်စောင့်ပြန်တတိအကွယ်လုပ်တတိအကွယ်လုပ်တွေကိုချင်းချင်းတုံးပြရတာရှိနေတယ်တတိနဲ့ချင်းပြရဆိုတာနှစ်ခုပေါင်းပြီးတော့ဆောင်ရတာသဘာဝတရားတွေကတစ်ခုရင်းဆွမ်းတတိမရှိဘူးနှစ်ခုပေါင်းမှအနည်းဆုံးပေါင်းဆက်ပြီးတော့လုပ်ကြတာစဉ်းစားကြည့်ရင်ခွင့်ရတဲ့ဒီစာအုပ်ဖတ်ချင်တယ်ဆိုလို့ရှိရင်စာအုပ်ကြည့်တာဓာတ်ကြည့်မျက်စိနဲ့ကြည့်ခဲအဲ့ဒီမျက်စိနဲ့လည်းအကုန်ချမယ်လက်ကတည်းကစာအုပ်ကိုဖတ်မပြီးဘူးဆိုရင်မျက်စိကစာအုပ်ဖတ်နိုင်မှာမဟု
တ်ပါဘူး
ဒီအဲ့ဒါလည်းကြည့်လက်ကစာအုပ်ကိုဖတ်နေတယ်မျက်စိကစာအုပ်ကိုကြည့်နော်နောက်ကဘူးပေါင်းပါတယ်နော်မှန်ပ
ါဘူး
အဲ့ဒီဘောတိုင်းပဲတတိကအာယုံရယူပြီးပြီပညာကဒီဘောကိုသိတာဟောတတိကအာယုံကိုယူယူယူပြီးနိုင်တယ်သိတယ်ဆိုလို့ရှိပညာကပြီးကိုသိတယ်အာယုံကိုယူတတ်တော့ရှိသူကိစ္စကဘောတဲ့အဲ့ဒါကိုဘုရားဆောင်ရပြီးဒါကြောင့်တတိကဉာဏ်ဆိုတဲ့သဘောအဲ့ဒါလေးပြညာမင်းရဲ့အရာဘူးမာတိကနာကမန္တိကံစေယပါပါသုယအခန္ဓာကတေချာဘောတာလည်းရှိတယ်။လေ့ကျင့်ရမှာပဲချိန်တိလေ့ကျင့်ရတယ်ဆိုရင်နောက်ဆုံးမှာအိပါလဲဝင်လာရှိအောင်လေ့ကျင့်ရတယ်။သာရတော်ဘာဝိရဏအညာသောတာလာပြုတော်ဆိုတာဘာတိ့မှာမကြံ့ဘူး။နောက်ဆုံးမှာဘာမပြောင်းနဲ့စိတ်တိကြည်လာရှိအောင်တတိတံစေခြင်းမှာရှိပါတယ်ဒီလိုဆိုနော်အဲ့ဒီလိုလေ့ကျင့်ပြီးတော့ပဋိသင်္ခါရတဲ့ထိတိချောချောမှာအင်္ဂလိယတောင်မလားဆိုပြည့်စုံတယ်။အဲလိုဆိုပြည့်တဲ့ဘူး။နာဂကြားတဲ့အတန်နဲ့အကြောင်းပြုပြီးတော့ရှင်းသိကတော့ဘာနဲ့တွဲပြီးတော့အောင်ဘောဓာတ်နဲ့တွဲပြီးတော့အောင်မောဟနဲ့တွဲပြီးတော့နှာခေါင်းကအနတ်ရလို့ရှိရင်အဲ့ဒီအနတ်နဲ့ပတ်သက်ပြီးတော့ရှင်းသိကလောဘနဲ့တွဲပြီးတော့အောင်ဘောဓာတ်နဲ့တွဲပြီးတော့အောင်မောဟနဲ့တွဲပြီးတော့အကုသိုလ်တွေနဲ့တွဲပြီးတော့ဆိုင်ရာနဲ့အရာကဆုံးကြီးတဲ့အခါမှာခဏခဏဆုံးကြီးတယ်။မနေ့ကဘိက္ခာသစ္စာရဲ့ဆယ်ဆုံးမယ်။ဒီကေသာဆိုင်ဆုံးမယ်။ဉာဏ်သာဆိုင်ဆုံးမယ်။ဒီဇာတ်မှာတိသာဆိုင်ဆိုင်ဆုံးမယ်။အဲ့ဒီဆုံးကြီးလာတဲ့အခါဘာသာလုံးဆိုတဲ့ပေါ့။ဘာဘာနဲ့တွေ့အောင်လို့ရတဲ့ဘယ်အောင်ဟောတယ်လို့ပြော။တတိဆိုတဲ့အယောဘာမထားတဲ့တရားနဲ့ပညာတပ္ပညာဆိုတဲ့စိတ္တေယုံတရားဒီကခုပူပေါင်းပြီးထိတ်ထုတ်ပြန်။အော်မျက်စိကမြင်တာလည်းမဟုတ်ဘူး။နားကကြားတာလည်းမဟုတ်ဘူး။နှာခေါင်းကအနားကြားတာလည်းမဟုတ်ဘူး။လျှာကလျှာရတာလည်းမဟုတ်ဘူး။ခန္ဓာကိုယ်ကအဖြစ်တွေ့ရတာလည်းမဟုတ်ဘူး။သက်သက်စိတ်ထဲမှာအမှုပြီးတော့လူတွေဟာလောဘပါရှိတယ်လားထောက်တာမဖြစ်ဘူ
းဖြစ်ပါ
ဖြစ်တယ်မနေ့ကကိစ္စစိတ်ကူးရင်ကူးမယ်နောက်နေ့စိတ်ကူးရင်ကူးမယ်မကြုံသေးတဲ့ဟာကိုစိတ်ကူးရင်စိတ်ကူးရင်လို့ဆိုတာအဲ့ဒီစိတ်ကူးရင်ပေါ်လာတဲ့အာယုံတွေထပ်သက်ပြီးတော့လည်းဘဝရရှိနေတဲ့ဒေါသတွေရှိနေမှာမဟုတ်ဘူးအဲ့ဒါကိုဖြစ်ရအောင်လို့ဆိုပြီးတတိယတောင်ရည်ရပူပေါင်းပြီးဆောက်ရှောက်နေ။အဲဒီလိုဆောက်ရှောက်ခြင်းဆိုတဲ့အိန္ဒိယတာဝရကလွဲပြီးတော့ဆွေစီကိုခေချတဲ့ဒီယံမရှိဘူးလို့ပြောတာပြန်ပေါ့နော်။မြညတရအိန္ဒိယတာဝရအဲဒီလိုဒီလိုဆောက်ရှောက်ခြင်းကိုအိန္ဒိယတရရှင်းထားပြီးတတ္တဗာဒနတ်တော်ရဲ့တပည့်ချမ်းသာခွင့်ကိုတပ်ပတ်တယ်နော်။ဆုံးလို့လာအဲ့ဒါကြောင့်တော့ဆုံးရင်စိတ်တွေကိုဖယ်ရှားတဲ့ပြီးစိတ်အင်းချမ်းစွာဖြစ်ခြင်းရှိသလိုရှိတယ်။အင်္ဂလိယအောင်လားဆုံးတာကိုတတိယတာဝန်ရဲ့အခြေအနေဆုံးဆုံးပါဒါကိုလေ့ကျင့်ပါလို့အဲ့ဒီလေ့ကျင့်တာတရားကျင့်တာလေအေးဒီတရားကြီးခြားနေမှာတရားကျင့်တာဟုတ်ဘူး
တရားဖြစ်တယ်ဆိုအချိန်ချင်းကိုယ်တိုင်မှာလောဘမဖြစ်ဘူးဒေါသမဖြစ်ဘူးမောဟမဖြစ်ဘူးတိစ္ဆာရတွေတည်းချင်းပြီးတော့အဉ္ဉာဏ်နဲ့ဆင်းရဲစဉ်းစားနေတဲ့လူ့ချက်တစ်ခုလောက်ခံတာပါလေသူမြတ်မတ္တာဆွေးရည်တွေကြောက်လာလို့ရက်ဆော့နေတာအဲ့ဒီအိန္ဒိယသာဝရကိုမလုပ်လို့ရှိရတော့သူကအိန္ဒိယသာဝရမရှိဘူးယစီပြန်ဖွင့်ထားတယ်ဗာမေဖွင့်ထားတယ်အခေါင်းလည်းဖွင့်ထားတယ်လျှာလည်းဖွင့်ထားတယ်ခန္ဓာကိုယ်စိတ်အကုန်လုံးအပြောင်းအလဲမှာတက်တာဒီလိုမှတည်ကြောက်ရတာရှိဟောဒုက္ခကြောင့်လည်းတဲ့စိတ်နဲ့လုံးတော်လို့ဒီခိတ်လန်တော်လို့အကြောင်းမျိုးအစိုးရနေမှာမဟုတ်ဒီလိုဖြစ်တာဒါကြောင့်အဲ့ဒါတွေကလွတ်ချင်လို့ရှိရင်တော့အင်းဒီရတာဝါလာဆိုရင်အချင်းချင်းပါဆက်စပ်တာအင်းဒီရတာဝါလာအချင်းဆိုတာအချင်းကအဲ့ဒါဖြစ်နေတယ်ဘုရားမြတ်စွာရဲ့အချင်းများတယ်ဒါအချင်းကအဲ့ဒါဖြစ်နေလို့ရှိတယ်ဒီကဲတုံးမြင့်ပြီးတော့ကျင့်ရတဲ့အချင်းကပါလဲဆိုတော့စစ်ကိုယ်တိုင်ကတို့ပါ။ဘုရားနဲ့ကျုပ်မှာလည်းဆောကြအောင်ရတယ်။ဒိဗ္ဗံရောက်တဲ့ပုဂ္ဂိုလ်နဲ့ဒီပုဂ္ဂိုလ်ကိုအဖြစ်ဖြစ်ဒီဝရဏတရား၅ပါးကိုဖယ်မဖယ်ရှားတဲ့တတိပံအာယုံ၄ပါးပေါ်မှာစိတ်ကိုခန္ဓာမှာပဋိဆောက်အလေးချက်ပဲဘုရင်ခန္ဓာဝိနိဒတာမှာဖြစ်သွားအောင်မကြိုးစားပဲအမြဲတမ်းကထပ်သွားတယ်ဆိုတာဒီမှာရှိတယ်။တုတ်ဆရာဒီကလားရှိအမြဲတမ်းနော်။တန်လျောကထပ်သွားတဲ့ပုဂ္ဂိုလ်နဲ့ဒါတော့ဒီမှာဒါပြည့်ပြောင်းရနိုင်တယ်။ဘုရားသာလို့ဘုရားတရားကခန္ဓာလေးတွေရဲ့ဒီမှာသောတာပန်ဖြစ်သွားတယ်ဆိုတော့ဒီလားထပ်သွားတယ်သူ့မှာမင်းချင်းပြင့်လိုက်တာလေလို့မိန်းကောင်းကလေးကျင့်တယ်ဆိုတဲ့အချက်တရားကြီးကိုပြောရတယ်အခုတရားနာရင်လည်းတရားရဲ့အာရုံစိုက်ပြီးတော့ကိုယ်ကဝါနဲ့စဟကြည့်နေတာဒါမှဖြစ်နေတာပေါ့တရားနာရင်ကတည်းကကိုယ်ကဝါစဟပြီးတော့ကြည့်တာ apply လုပ်တယ်လို့ခေါ်အဲ့ဒါလည်းဖြစ်တယ်မိတ္တာကလည်းဖြစ်တယ်အဲ့လိုဖြစ်တော့သစ္စာများတရားအသေးစိတ်ကုသိုလ်ကုသိုလ်ဟောပြောနေတဲ့အချိန်ရှင်းကဟောတာတော့နောက်ကအာရုံစိုက်လိုက်နေရတယ်ဒီလိုပမာတိပညာဉာဏ်တွေဖြစ်ပြီးတော့သာသနာတရားနာရင်တက်တာဖြစ်တယ်ဒါဒီဘဝမှာအဲ့လိုနေတာရှိအဲ့လိုအနေထားနဲ့ရနိုင်တော့အခြေခံတွေကကောင်းခဲ့တယ်အခြေခံတွေကကောင်းလို့ခဲ့အလေးချက်တွေများများရှိတာလေးချက်များများရှိပြီးအချိန်ကကောင်းတဲ့ပုဂ္ဂိုလ်ချင်းကျူလို့လေးတဲ့မှာဘာဖြစ်ဖြစ်ကောင်းနေနိုင်လဲ။အေးအလေးချက်မရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့အချိန်ကြီးသွားတယ်ပေါ့။အချိန်ကြီးပြီးတော့အချိန်ကြာပြီဆိုတာစိတ်တော့နိုင်မှာဒါလေးတွေကဆွဲရတဲ့ထက်တာဖြစ်တယ်။ဒုက္ခကုဋ္ဌံဖြစ်ပေါ်လာတာကုဋ္ဌံမဟုတ်ဘူး။လုံးဒီကိုပဲလိုအပ်တယ်လို့ဒီလိုနားလည်ပြီးကိုပွားရမယ်ဉာဏ်ကြောင့်ရှောက်ရမယ်ဉာဏ်ကြောင့်ပေါ့တက်ပြီးရှောက်ယူလို့ပဲလို့အေးတချို့ကအဲ့ဒါတော့ဘုရားပါရမီမပြည့်သေးဘူးပါရမီပြည့်တယ်ဒီဝါလည်းဖြစ်လာမှာလေပါရမီကတော့ဘယ်တော့မှပြည့်လာမှာမဟုတ်ဘူးလုံးဒီမှာပြည့်သွားနေမှာရောက်ဟုတ်ကဲ့ဘယ်တော့မှနေမရောက်ဘူးအခုတရားဝင်လာတယ်ဓာတ်လျှောက်လာတယ်ဒီသွားလို့ကျေလန်းနေတာရှောက်မှာတရားဝဲရောက်တယ်ဆိုလို့ရှိရင်ဟောတလန်းပြီးတလန်းရှောက်လာတာပဲပရမတ်ကျေလန်းရှောက်ပြီးဒုတိယကျေလန်းကျတော့ဟောကိုယ့်ရဲ့ကိုယ်နဲ့ကျတော့နောက်ကကျေလန်းကျတော့ကိုယ့်ရဲ့ရှင်လန်းကျတော့ဟောတမန်နဲ့တန်းနဲ့လောက်ဆုံးကကြောက်ပါတဲ့ကျေလန်းကြီးရောက်တာဒီတိုင်းရဲ့တော့နေကတဲ့နီးတယ်နီးလာလုံးပြီးတော့အရေးကြီးတယ်ဒီစမောအဲ့ဒီဘုဇင်ခွန်တပါအခြေတရားကိုချင့်တဲ့ပြုကိုအထုတ်နေစီဘယ်လိုဖြစ်ရမလဲဘုဇင်ရဲ့တတ္တိကမြတ်စွာဘုရားဘုဇင်ကတန်ရုပ်ကိုဘယ်လိုထုတ်တယ်လဲဘာလို့ခေါ်တာလဲအများကြီးဘုဇင်ကို ဝိသိခဏပါဆိုတာအရင်မှတ်သားလို့ရတယ်ဝိသိခဏပါယေရှုဘုရားကဟောကြားထားတော်မူတယ်တခုနဲ့တခုဝင်းဆက်တယ်ဘောတယ်ဘောတယ်တရားမှာနမတိကတတိပံကိုရှိနော်တတိတတိဟာနမတိကတတိပံကိုရှိနမတိကဓမ္မဝိစေယံကိုရှိနမတောကဝိရိယံကိုရှိနမလေးကဣတိံကိုရှိနမတာကပတ္တိံကိုရှိနမသောကသမာဓိံကိုရှိနမခွန်ဥပဒါကံကိုရှိသဘောတည်းကမှာကျန်ပြတ်တာခဲစွာလက်စွာတရားကဘုရားခန္ဓာပါးဆိုတာပါဠိရဲ့တုတ်တဲ့တစ်ခုမှာယန္တဝါရဲ့ရှားတာချက်ကိုလက်စွာတရားကဖြည့်တယ်။ဘာကြောင့်ဘုရားကလို့ခေါ်တယ်ဆိုရင်ဘောဓာယသာဝတ္တိတိဘုရားမင်းဉာဏ်ရဖို့ရတယ်သစ္စာလေးပါးကိုအမှန်ပြီးဖို့ဖြစ်တဲ့သာအားစုတွေဒီလိုဆိုတော့ပေါ့ဒါကညစာကြာကိုယ်တိုင်ရှင်းတဲ့အသေးတွေကဘုရားကဘုရားကလို့ဆိုပါလေဘာကြောင့်ဘုရားကလို့ခေါ်ပါတယ်လဲဆိုရင်ဘောဓာယသာဝတ္တိတတ္တမဘုရားမျိုးဒီလိုဆိုအဲဒီသစ္စာလေးပါးကိုပြီးဖို့အတွက်ဖြစ်လာတဲ့သဘောဝတရားတွေသစ္စာပြပါလို့သိဖြစ်တဲ့သဘောဝတရားတွေသိအောင်ထောက်ပြဖြစ်တဲ့သဘောဝတရားတွေဒီလိုဆိုလို့တော့စကလုံးရပြောမယ်ဆိုရင်တော့ဘုဇ္ဇကဆိုတာစကလုံးခွင့်ရလို့ရှိရင်ဘောဓိအင်္ဂါဘောဓိဆိုတာဖြစ်နေလို့ပြောရင်မက်မှာရှိတဲ့ဉာဏ်မက်ဉာဏ်ကိုဘောဓိလို့ခေါ်တယ်သစ္စာလေးပါးကိုသိတတ်သောကြောင့်မဉ္ဇဉ်ကိုဘောဓိလို့ခေါ်တယ်။အဲဒီဘောဓိရဲ့အထောက်အပံ့ပြုတဲ့သင်္ခါရတွေကိုဘုရားကခေါ်တာပဲ။အကျိုးပြုတဲ့တရားတွေကိုဘုရားကခေါ်တယ်။အဲဒီအကျိုးပြုမဲ့တရားတွေကတစ်ခုစီတယ်ဆိုလို့ရှိရင်ခေါ်တော့ခုရှိတယ်။အဲဒီခုနှစ်ခုခေါ်ထားဖို့လေးကိုကြည့်။တတိယဘုရားကိုဖြည့်ဆွမ်းအပ်ထားပြီးဇန်နိဘုရားအချောင်းခုအမှုကြီးကြွယ်လိုက်တယ်။တပောင်းကြီးရတာဘောဇင်၊ဝိရိယတာဘောဇင်၊ပိဋိတာဘောဇင်။ဇာရပစ္စုပတ္တိကံဘောဇင်၊ဇဝါရီတာဘောဇင်၊ဥပိ္ပခာတာဘောဇင်၊ဇာရပစ္စု။မရှိပဲပြီတပောင်းလို့။ဘာဖြစ်လို့တော့ဆိုလို့ရှိရင်စိတ်ချင်းမှဖြစ်ပေါ်လာတဲ့အနေအထားချင်းမတူဘူး။ဓမ္မဝိဇ္ဇာဆိုတာဓမ္မသဘာဝတည်းကိုရှင်းရှင်းစူးစမ်းလေ့လာနေတဲ့ပညာကိုပြောတာ။ဝိရိယဆိုတာအကောင်းတဲ့အမှုတရားတွေဒီတရားတော်ကိုဖြစ်အောင်ဆုံးပေးတယ်ဖြစ်ပေါ်လာတဲ့အမှုတရားတွေကိုတောင်းတာနဲ့ရှားပြစ်တယ်မဖြစ်သေးတဲ့ကုသိုလ်တရားတွေဒီတရားတော်ဖြစ်အောင်လုပ်နေတယ်ဖြစ်ပြီးသားကုသိုလ်တရားတွေဒီတရားတော်မှာတည်ထောင်တူဝအောင်ထူထောင်နေဓမ္မကိုစူးစမ်းလေ့လာနေတာလည်းလျှောက်ရှားမှုတစ်ခုပဲကုသိုလ်အမှုတွေအမှုတွေမဖြစ်ရအောင်ကြိုးစားနေတာလေအမှုတွေဖြစ်ဖို့ကြိုးစားနေတဲ့ဝိရိယဆိုတာလှုပ်ရှားဖို့ပဲ။နောက်တစ်ခုပိဋိတာဘုရားရဲ့ဆိုတာအင်းကျင်းမှာအတိတ်နဲ့နေနေတယ်။ကျင့်သံပြီးတော့ဖြစ်တဲ့ဝါဒဝါဒဖြစ်နေတာလည်းစိတ်နဲ့လျှောက်ရှားဖို့ခု။အဲ့တော့ဓမ္မဝိဇ္ဇာရဲ့ဝိရိယရဲ့ပိဋိဒီဘုရားတဘုရားစိတ်တက်ကြွတဲ့ဘုရားခန္ဓာဘုရားကြည့်လိုက်ရင်ပတ္တိဆိုကိုယ်စိတ်ငြိမ်းချမ်းပြီးငြိမ်သက်သမာဓိဆိုတာအာရုံတစ်ခုရဲ့ပေါ်မှာစိတ်ကလေးကိုရှုပြီးတော့ထားငြိမ်နေဥပိ္ပခာဆိုတာအာရုံတစ်ခုကြီးသူလည်းငြိမ်နေတဲ့အာရုံနီးနေအောင်လုပ်ထားနိုင်တယ်ဒီဥပိ္ပခာကဝေဒနာမဟုတ်ဘူးတတတာအိသရတာလို့ခင်မဲ့လို့ပြန်တော့ equanimity လို့ပြန်လဲ equanimity ဆိုတာအာလုံးတပြေးညီဖြစ်ပြီးပြီးပြီးပြီးတဲ့ဘောရယ်အဲ့တော့စိတ်ချင်းမှငြိမ့်နေတာလေစိတ်ပြင်းနေနေတာလေအာလုံးကိုပြီးပြီးနေတာလေဆိုတော့ဒီအရာကငြိမ့်တဲ့ဘူးအာပိရတဲ့ပုံစံကိုတောင်းလာအဲ့လိုလူရဲ့စိတ်အခြေအနေဆိုတာခုနကမတူဘူး။တရားအထုတ်ပြီးရင်လည်းလူရဲ့စိတ်အခြေအနေဆိုတာအတိုင်းကိုတစ်ခါတည်းကလူရဲ့စိတ်ဆိုတာ ီအတ္တတယောဖြစ်တဲ့အခါရှိတယ်။စိတ်ဓာတ်တွေကဆုံးနေလာတဲ့အခါရှိတယ်
။စိတ်တကြွတဲ့အခါရှိတယ်၊ဆုံးနေတဲ့အခါရှိတယ်။အ
ဲ့ဒါကိုဒီကနေ့ပြီးတော့ကြည့်ပြရတဲ့ဆိုရင်ထိတ်ဆုံးတာတတိယဘုရားကနေကြည့်ပြီးစိတ်အခြေအနေကိုကက်ခတ်ရမြဲတယ်တတိယဘုရားကနေဆောင်းကြည့်နေတဲ့စိတ်အခြေအနေကတက်ကြွနေတာလို့စိတ်တက်ပြီးတုံ့ဆုံးနေရတာ
ဒီနှစ်ခုကိုသူကတတိယဘုရားကနေဆောင်းကြည့်ပြီးတဲ့အခါ
ဘုရားကပွားတယ်သူကသူကအမြဲတမ်းအနေကြီးကဲတော့ပြီးစိတ်တက်ကစိတ်ပြီးတုံ့ဆုံးနေတယ်ဆိုတဲ့အချက်မှာဆိုရင်ဘယ်ဘုရားရှင်ကိုမှားရမယ်ธรรมวิเศษอะไรวิริยะอะไรปิติปิโลกมาสัจจะต้องสุขีแล้วสัจจะได้จักได้แต่ไม่ต้องขึ้นเยอะเสียทีมีอาจารย์แล้วสิเนี่ยไปมาแน่เนี่ย
ม
ีอาจารย์เสร็จต้องได้ล่ะครับเออนั้นอยู่ตรงเนี้ยสัจอาเนี่ยไม่จักได้สิปิโลกเนี่ยเนี่ยเนี่ยသမဝိဇ္ဇာသမောဇေသမရေစဉ္ဇသတ္တပိယံဒုက္ခအတ္တဟုဝိယမောဇေယံစိတ္တဆရာကောင်းအရာကိုတွေးပြီးတော့ပိဋိဖြစ်စေရာအောင်ဆက်အပ်ပြီးတတ်တယ်။အဲဒီဆရာတွေကတိတ်တက်နေလို့ရှိရဲ့ခြင်သာမကိုက်တတ်ဘူး။ဒါကြောင့်လို့စိတ်အားတွေတက်တိတ်တက်နေလို့ရှိရင်သမဝိဇ္ဇာဝိရိယပိဋိတွေကောင်းလို့တက်တယ်တက်သွားတယ်။ဒီအရင်ကပြည့်နေလို့ရှိရင်မြင့်ဆက်ကိုပါကြံတော့ဟာခေပြန်ချဖို့အတွက်ဝိရိယဒီပတ္တိတ္တဘုရင်ကမာရိတ္တဘုရင်ပြက္ခဏဘုရင်ဒီတော့ကိုပြောင်းသွားပြန်ဒီလိုဆိုတော့မြတ်စွာဘုရားကစိတ်ကိုဒီကြီးချင်းတဲ့ရံအလုံးစမိပြအလုံးစမိပြကမ္မထာဆိုတာအလုံးစံလို့ပြောတာမဟုတ်ဘူးစမိတ္တအားထုတ်ရစေခြင်းမျိုးကြည့်ပြီးတော့ဒီဝါဒနဲ့အချိန်မှာဝါဒမဝါဒနဲ့အချိန်ဝါဒစေခြင်းမျိုးကြည့်ပြီးတော့ဘုဆင့်ခန္ဓာပါးကိုဘုဆင့်ဇောမားကိုလည်းပွားမယ်နောက်ထပ်ဘုဆင့်ဇောမားကိုလည်းပွားမယ်စေခြင်းမျိုးနဲ့အပြောင်းအလဲလုပ်ပြီးပွားအဲ့ဒါကအန္တရာယ်အဖြစ်ဖြစ်သတိတတ်စေရာမိကျင့်နေဆိုအဲ့ဒါကိုသိအောင်ကြိုးစားကြရမယ်အလကားမိကျင့်တာမဟုတ်ဘူးစိတ်လမ်းလာတာဒီကနေ့ပြောသူရဲ့လောကမှာထင်းကြီးပြီးငကြာမအမြင်ကြည့်တယ်။အဲ့ဒီဘုရင်ကတပါးနဲ့ပတ်သက်ပြီးတော့ဒီကုနဲ့တကူဆက်သွယ်နေပုံကိုမြတ်စွာဘုရားဟောတာရှိသေးတယ်။တရားဓမ္မတွေကိုတတိထားပြီးတော့နေပြီးဆိုလို့ရှိရင်အဲ့ဒီတရားတွေရဲ့ဘာသာကိုရှင်းရှင်းသက်သာလို့ဆိုတာဖြစ်လာတယ်။ဒါကြောင့်တတိတာဘုရင်ပြီးတဲ့အခါမှာဓမ္မဝိဇ္ဇာဟောတာဒီအရည်ကိုစဉ်းစားသမီးတဲ့ပုံပေါ်မှာကျောပါအထောက်အမှုဝိရိယဆိုတာဖြစ်တယ်။ဒါကြောင့်ကိုဆက်ပြီးတော့ဝိရိယတော်ကိုပြရမယ်။ကျောပါအထောက်လာပြီးဆိုလို့ရှိရင်ဘာဖြစ်လာလဲဆိုရင်အထောက်မှုပြည့်စုံလာတဲ့အခါစိတ်ထဲမှာပီတိဖြစ်လာဖြစ်တာ။ဒါကြောင့်ကိုဝိရိယပြီးတော့ပီတိကိုဟောင်း။အဲပီတိဖြစ်လာတယ်ဘာဖြစ်လို့ဆိုရင်ကိုရောစိတ်ရောငြိမ်းချမ်းလာအဲ့တော့ပတ္တတိသမုစိဘောကိုယ်ရောစိတ်ရောဉာဏ်ရတာကဘာဖြစ်တယ်သမာဓိဆိုတဲ့စိတ်ကြည်ဉာဏ်ကိုရတာအဲ့တော့သမာဓိသမုစိစိတ်ကြည်ဉာဏ်ကိုရတာလို့ရှင်ဘာဖြစ်တယ်ဆိုရင်သဘာဝတရားတွေပေါ်မှာခင်ကြီးပေးစရာမလိုပဲဟောလားအလုံးပေါ်မှာဒီမြတ်မြတ်တာဖြစ်ပေါ်စေနိုင်တဲ့တတ္တရေသတ္တရဥပ္ပခါဆောင်ဖြစ်ဟောဘုရားရှင်ကဒီလိုအာရုံတတိယနေ့ကခိတိပြုဒီလိုမျက်စောက်တာဟောတာကဲဒါကဘုရားရှင်ကိုဝါလို့ရှိရင်ဘယ်အနေထားကြီးကိုဝါရမယ်ဘုရားကိုပွားတယ်ဆိုတာကိုယ်တဏ္ဍာတတိတံဘုရားမဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်ဓမ္မဝိဇ္ဇာဝိရိယပိဋိပန္နတိသဘာဝိဥပိ္ပခာသာမဖြစ်သေးရင်ဖြစ်အောင်လုပ်ရမယ်ဖြစ်အောင်လုပ်တာကိုဘာဝိတိကိုပြောတာဖြစ်ပြီးလို့ရှင်တို့တက်တော်တော့လာအဲ့လိုတို့တက်တော်အောင်လုပ်ရတာမြင်အချင်းချင်းလုံးဝမလဲတဲ့လို့ဆိုတယ်အဲ့တော့ဒါဟုတ်တယ်တတိယဘုရားရှင်ကခုနားလဲလိုက်ရင်ဇာတာရဲ့အကုန်နားလဲတော့နေတယ်ပေါ့ ဒါဆိုပြတာဟောတယ်တတိတမုစေကံမာလိတိဝိဝေကနေတိတံဝိရဟံနေတိတံနေရောဓနေတိတံဘုဒ္ဓကံပြိနံဝါယမေအနေထားတွေကိုမြတ်စွာဘုရားကဟောကြားတာဝိဝေကနေတိတံဝိဝေကဆိုတာဘာပြောတာလဲအကာရောအာယုနိမောခိလေသာဒုက္ခကောတဲ့အနေထားမျိုးညာဝိဝေကစိတ်မြေပါကဲလွတ်သွားတယ်ကာရောအာယုနိခိလေသာတွေကပွားသွားအဲ့ဒီပွားသွားတဲ့အနေထားကြောင့်ပွားရတယ်ခုဝိဒါကဒိဋ္ဌိကကင်းပြတ်သွားအောင်ပွားရတယ်ဒီလိုနဲ့ဒိဋ္ဌိကအဲ့ဒီကောင်ကိုအာယုစိတ်ချုပ်နေပြီးအောင်ပွားရတယ်ဝတ္တကပြိဏဝေဆိုဝတ္တကဆိုတာအတိတ်ကနှစ်မျိုးရှိတယ်ဝတ္တကဆိုတာနော်ခိတိတာလေးကိုလောကဆုံးပြစ်ချတယ်ဝတ္တကပဲနိဗ္ဗာန်ကိုပြေးဝင်သွားတာလည်းဝတ္တကပဲတသက်ကခိတိတာလေးကိုဆုံးပြစ်ပြီးတော့နိဗ္ဗာန်ဘက်ကိုပြေးဝင်သွားတယ်လို့အောင်ပြိဏဝေဆိုရင်းပြက်တော်ဘဝပဲသုဒ္ဓကဘက်စိတ်ပေါ်ပြီးဖြစ်သွားလို့ရောနော်ဒီတတိလေးပွားရမှာတမန်တတိလေးချရမှာမဟုတ်ဘူးလေ။နောက်ဆုံးမှာဘုဒ္ဓကပြိဋ္ဌာန်နဲ့ဖိနေတာလေးကိုစွန့်ပြစ်ပြီးတော့ဒိဋ္ဌာန်ကိုဝင်သွားနိုင်အောင်ဝင်သွားနိုင်တော့ရစ်တန်ထားချင်အောင်ပွားရမယ်လို့ဒီလိုဆုံးမလား။ဒါအဲ့ဒီမှာဒီတတိနာဝိကိုပွားပြီးဆိုတဲ့အခါမှာဝိဝေကဒိဋ္ဌာန်ဝိဝေကကဘယ်နှခုရှိလဲဆိုလို့ရတယ်တကယ်ကဝိဝေကဝိခန္ဓာကဝိဝေကသဘောစီတာဝိဝေကပฏิပတ္တိဝိဝေကနေတတဝိဝေကဝိဝေက၅မျိုးရှိတယ်ပါဠိနဲ့ဟိုမှတ်ရမှာထည့်နေတယ်ဆိုလို့ရှိရင်တကယ်ကနေတိတကယ်ကဝိဝေကလို့ဆိုတာဒီဆရာဆရာအကြောင်းတရားလေးနဲ့ဆရာဆရာကိစ္စလေးကစိတ်တည်တာချင်းပယ်သွားတာဆိုလို့လေဥပမာရှင်းရှင်းအောင်ပြောပြချင်လို့ရှိရင်တဘာဝတရားတစ်ခုကိုအနိစ္စလို့ရှင်းပြရင်ဘာလို့ပြောရတာလဲဆိုတော့အိစ္ဆသိနေမှာပဲတတန်တရားလုံးမြဲတယ်လို့ခင်ရတာလေအကြောင်းဒီလိုဆိုတော့ဒုက္ခကိုပွားလို့ရှိရင်ဒုက္ခတရားကိုပယ်အနတ္တကိုပွားလို့ရှိရင်အတ္တတရားကိုပယ်ဟုတ်လို့ဆရာဆရာမလေးတွေပယ်သွားတာကိုတတိငါတို့ပေါ့ဒါပေမဲ့ပမာလူမျိုးတွေကတတိငါကိုတက္ကနာလို့နားလည်နေတာအဲ့ဒီအခြေအနေမဟုတ်ဘူးနော်တတိငါဆိုတာဆရာဆရာအကြောင်းတရားလေးတွေကိုသတိတည်းသတိတည်းတစ်ချမ်းတည်းခိုင်ချမ်းတည်းပယ်သွားတာကိုပြောတာသူဆရာဆရာလေးတွေအကုန်လုံးပယ်နိုင်တာမဟုတ်ဘူးပန်းနဲ့ပန်းနဲ့ပယ်သွားတာလို့ဆိုလို့အဲ့တော့ဝိပဿနာဉာဏ်ရည်ဖြစ်တာလို့ရှင်တခြင်းကဝိဝိကာတခြင်းကဝိဝိကာဆိုတော့ဒီတတိလေးကထက်တွေဝင်နေပေါ်မှာအာရုံစိတ်ထားတယ်ဆိုလို့ရှင်ထက်တွေဝင်နေဆိုတဲ့ဟာလေးကရှင်ပြရာထုံထက်တွေဝင်နေလေးရဲ့ဖြစ်တတ်တဲ့ကာယတ္တာအနာလေးပြဆိုတာလေရှင်ပြရာသုရတုဘောင်းဆက်လို့ဖြစ်ဖြစ်ဆိုတာလေးပေါ်လာတာကြတော့နန္ဒယာဟောယုံနဲ့တူပွင့်ပြမှုပေါ်မှာပေါ်လာတဲ့အခြေခံလေးဒီတတိလေးရှိလာလို့ရှိရင်ဘာလို့ပဲလို့ဆိုတော့ဘုရားကအတ္တဘောလို့ချင်လာတယ်ငါတို့ဘာရောက်ကြောင်းပါလို့ချင်လာအဲ့ဒီအခြေခံလေးအပြောက်ပါဘာလို့လဲဆိုတော့ဟောကျောင်းရဲ့နန္ဒယာဒီကခုပဲပြင်လာလို့ကျောင်းရဲ့နန္ဒယာခုပဲပြင်လာတဲ့အတွက်ကြောင့်တတ်တတ်ပြန်ပြောက်ပါဓာတ်တည်းကားဝေဒီအဆက်အခြေခံအဲ့တော့ဒီတတိကိုဝါတဲ့အခါမှာတတိငါတတိငါဝိဝေကကိုသိပြီးတော့ဝါတယ်ဆိုတာဝိပဿနာဉာဏ်ကြီးတဲ့ဝါတာကိစ္စအနေနဲ့တတိကသို့တော်ဝိပဿနာရဲ့ပုတိချက်ကအားလေးဆိုနိဗ္ဗာန်ကိုပုတိထားဟုတ်ကဲ့နိဗ္ဗာန်ကိုသွားလို့နိဗ္ဗာန်ကိုပုတိထားတာဖြစ်တော့ကြောင်းနိဗ္ဗာန်ကိုခိုင်းမြဲတည်တဲ့အနေအထားမျိုးရှိတယ်သူဆိုင်တဲ့ကိစ္စကတော့ခေါဏတကယ်ကအရင်နဲ့ကိမတော်တော့ပြီးတယ်။ကျွန်တော်ကဝိပဿနာဉာဏ်ရည်တာလာတဲ့အခါဝိပဿနာဉာဏ်ဆုံးတဲ့အချိန်ကခေရောက်လို့လက်ညံနေတာ။မ မင်းနဲ့ကိုရောက်ပြီဆိုရင်ဘာဝိရိယတော့ဆိုလို့ရှိသဘောစီကူလို့ဟုတ်ကဲ့သဘောစီတဲ့ဝိရိယကမင်းနဲ့ပေါ်လိုက်တာလည်းလည်းနဲ့ဒီတတိရေးတဲ့ကိစ္စအဲ့ဒီမင်းနဲ့ပေါ်လိုက်တာလည်းလည်းအခိလာကိုချက်ပဲဖန်ရှားပြတယ်သဘောစီကဝိရိယကိုမြည်တယ်အဲ့ဒီသဘောစီကဝိရိယကိုမြည်တဲ့အခါအာယုအပြည့်ဒိဋ္ဌိရှင်ရောက်သွားပြီတော့ကိလေသာဆိုတဲ့ဆိုင်ရဆိုင်ရသဘာဝတရားတွေစိတ်ရဲ့အရေးကြီးတွေကိုဖက်ကဖယ်ရှားပြတယ်။အဲဒီအရှင်းကြောင်းတော်တဲ့ခါကျဘုဒ္ဓကပြိဏံလေးတစ်ဖက်ကကိလေသာကိုဖယ်ရှားတယ်၊တစ်ဖက်ကနေဘက်ကိုပြေးဝင်သွားတယ်။အဲဒီလိုကျင့်ကြံတဲ့ခါမှာဩသဘောစီရာဝိဝိကရောက်သွားပြီဆိုလို့ရှိရင်ဒိဗကောအာယုပြည့်နေသွားပြီ။ဒီကောအာရုံပြုပြီးတော့ခိလိတာတွေကိုဖန်ရှားပြတယ်။တစ်ဖက်ကခိလိတာတွေကိုဖန်ရှားပြတယ်၊တစ်ဖက်ကအတိတ်ကအာရုံတွေကိုပြေဝင်သွားတယ်။အဲ့ဒီအနေအထားမျိုးရောက်သွားအောင်ရင့်ကျက်သွားအောင်တတိယစွာအားလေးကိုညှိပြီးတော့တတိယတရားကိုပါအောင်နဲ့သက်ဆိုင်တာဒီလိုပေါ့နော်။အဲ့ဒီလိုပဲဝိရိယတပ်ဖို့စဉ်ဓမ္မဝိရိယတပ်ဖို့စဉ်ကိုလည်းပညာကိုဖက်နေဒီဝိကာရေတ္တဝိရာရေတ္တဣရောရတေတ္တဘုဒ္ဓကပြိဏာနောက်ဆုံးချုပ်ကဘုဒ္ဓကပြိဏာနိသမဝိဇ္ဇာကိုလည်းသဘာဝတရားကိုသုဒ္ဓသင်္ကေတကပဲဖြစ်အောင်ပါတယ်ခိလိတာကိုဆက်ပြီးအိဗာကိုပြည့်ဝသွားပြီးဖြစ်တာဘောရဝိရိယတပ်ဖို့ရှင်ကိုပဲရှိဘောရမလဲလို့ဆိုရင်ဟုတ်လားခိလိတာကိုဆုံးပါပြီးတော့အိဗာကိုပြည့်ဝသွားတယ်ကြည့်အောင်ရင်းချက်ပြီးဖြစ်ပွားရတယ်ဒီလိုဆိုပိဋိတံဘုရားရောပိဋိတံဘုရားရဲ့အဲ့ဒီတိုင်းနဲ့ပိဋိတာလေးကိုဆုံးပါပြီးတော့နိဗ္ဗာန်ကိုပြည့်ဝသွားတော့ရှင်းတန်သွားပြီးဖြစ်ပွားရတယ်ခတ္တိတံဘုရားရှင်သမာဓိတံဘုရားရှင်ဥပိ္ပခာတံဘုရားရှင်တို့ကိုလည်းအဲ့ဒီဒီတိုင်းပွားတော့ကျန်တဲ့ဘုရားရှင်ခန္ဓာကပွားများလို့ဟာနောက်ဆုံးအပိဋိတအားလုံးကိုဖယ်ရှားပြပြီးနေကလာဆက်ချက်ပါပြင်းပြင်းသွန်းပိုင်ရအောင်ရှင်းချက်တော်ပြီးရှင်းချက်တော်ပြီးမိဘကြည့်အောင်ရောက်ရှိသွားပြီးဆိုရင်ဘုဇင်ခန္ဓာမှာပွားခြင်းကိစ္စနဲ့ပြီးပါအဲ့ဒီဘုဇင်ခန္ဓာမှာမပွားဖဲနဲ့စိတ်နဲ့တော်လို့ရှင်းဆိုတဲ့ဆွေးရည်ချင်းတွေကလွတ်ရောက်လို့ဆိုတာတခြားနေရာရှိနေတယ်ဘုကမှာဆွေးရည်ချင်းတွေကဆွေးရည်ချင်းတွေကလွတ်ရောက်ရှိနေဆွေးရည်ချင်းတွေကိုဖယ်ရှားနိုင်လို့ရှိနေဟုတ်ပြီဘုဇင်ခန္ဓာဖြစ်ရောပွားရပွားရတာဘယ်ရောက်နေလို့ရှိရင်ဉာဏ်တရတပ္ပနေတဲ့ခါအာရုံစုံမှန်လာနေတာလေခိလတာလည်းစုံမယ်ကံလည်းစုံမယ်ခန္ဓာလည်းစုံမယ်နော်ဒီမှာရောက်ပြီဆိုရင်ခိလတာလည်းအာရုံစုံပြီးသားဖြစ်သွားပြီခိလတာလည်းစုံမှန်တယ်ဟောခိလတာလို့ဆိုတဲ့နေရာမှာသုတ္တန်ကုမာရဒီလိုဟောတာလေတဏှာကိုဆုံးလိုက်တယ်ဒါကိလေသာကိုဆုံးတာပြောတာတဏှာဆုံးလိုက်ပြီလားဖြစ်လို့ရှိရင်ဘာကိုဆုံးပြီလားဖြစ်တာကံတွေကိုဆုံးပြီလားဖြစ်တာကံတွေကိုဆုံးပြီလားဖြစ်ရင်ဘာကိုဆုံးပြီလားဖြစ်တာဆိုဒုက္ခတွေကိုဆုံးပြီလားဖြစ်တာစေဘာကြီးကတဏှာရှိတဲ့ကံတွေရှိတာကံရှိတဲ့ကံကတော့ဒုက္ခဆောင်ရှိပြောလိုက်တယ်အဲ့ဒီသုတ္တန်ကဆုံးတာကဘာလို့လဲဆိုရင်ကိလေသာကိုကံအောင်ဥပါဒံဝတ္တမောပြောတာဟုတ်ကဲ့ဒီနေရာမှာတဏှာလို့ပြောလိုက်တာဘာလို့ပြောတာကိလေသာလို့ပြောတာကံလို့ပြောလိုက်တာကံအောင်လို့ပြောတာဒုက္ခလို့ပြောလိုက်တာဥပါဒံလို့ပြောတာဘုရားတဲ့တယ်ကောဒီအကံသုံးချက်ရှိတယ်တရားကျင့်တာဘာလို့ပြောလဲဆိုရင်ကံကိုဖြတ်ဖို့ကျင့်တာမဟုတ်ဘူးတရားကျင့်ကံဆိုတာဖြစ်လို့မရဘူးလေမင်းကလုံးလိုက်တာဒီဒီဘယ်လိုလုပ်ပြန်ပြီလားရပါ့မလား
မရပါဘူး
ဗျာ။ဒုက္ခိလားကိုဘယ်တော့မှပြန်ပြီးပြောလို့မရတာလေ။အဲ့တော့ကံဆိုတာလုံကြီးလားဖြစ်နေပြီ။လုံကြီးရင်ပြီးတော့ပြီ။အဲ့တော့ပြန်ရမှာပါလေဆိုခဏချုံကြီးတွေတွေအစ်စ်အစင်မှာပါလာတာလေအနည်းတရားတစ်ခါကျင်းပြီးတာရှိတယ်။အာရေရေတော့ဖြစ်တယ်ဘောဓဆိုင်ဘောဓဆိုင်ဆိုတဲ့အနေအထားလေးရှိတယ်။အဲ့ဒီအနုတ္တယဆိုတဲ့အနေအထားဒီကိလေသာဖြစ်ပေါ်လာတဲ့အနေအထားလေး။အဲ့ဒီကိလေသာတွေကဒေယံပေါ်ပါလာတယ်ဆိုရင်အနုတ္တယအနေအထားပေါ်ပါလာတယ်။အဲ့ဒီပေါ်ပါလာတဲ့အနေအထားတစ်ခုဖြတ်လိုက်တယ်။ ဖြစ်လိုက်တဲ့အခါပေါ့ပါလာနေရှိတော့ဟောကိရိတာဆိုရင်ကိုတရားကိုဖယ်ရှားတယ်ကိရိတာမရှိပြီးပြတော့ကံတရားတွေကလည်းဖြစ်တော့ကံတရားတွေထိချုပ်ပြီးတာဖြစ်တော့ထိချုပ်တယ်ဆိုတော့ကိရိတာမပါရင်ဘဝတစ်ခုကိုကျုံးမပေးနိုင်ဘူးကြည့်ပြီးပရိစ္ဆေလောဘကြည့်ပြီးဝိညာဏလို့ဆိုတဲ့ဓာတ်စိတ်ပေါ်ဖို့အချက်မှအားရှိတယ်။အဝိဇ္ဇာဖြစ်ခြင်းနဲ့ခါရာသင်္ခါရဖြစ်ခြင်းအဝိညာဏလို့ဆိုတော့ဝိညာဏရှိတယ်သင်္ခါရရှိတယ်။အဝိဇ္ဇာဆိုတာကိလေသာသင်္ခါရဆိုတာကံ။ကံလည်းကိလေသာပေါင်းပါဝိညာဏဆက်ဖြစ်တယ်။ဟုတ်ကဲ့။ယုံနေတဲ့ကူကသူ့ရည်ထားရပေါ့ပါလား။ပေါ့ပါပါဗျာ
။
ရည်နေရည်နဲ့ပေါင်းပြီးမှတော့တာ။အဲ့ဒါကြောင့်မလို့ဒီနေ့ဒီနေ့ဆိုရင်ဒီမျိုးစိတ်လေးဆိုင်တဲ့တိတွေကိုကုန်ဖြတ်လိုက်ဒီနေ့ဒီနေ့ဝေးအောင်လာဒီမျိုးစိတ်တွေပေါက်ပါအောင်ပါပါပါဗျာမပေါက်တော့ဘူးကြာကြာလို့ခိလေသာဆိုတဲ့အကန့်ကိုဖြတ်လိုက်ခိလေသာကိုပြတ်သွားပြတ်သွားတာနဲ့ကံမဝကဖြည့်ချုပ်လာပြီလားဖြစ်သွားအရှိန်ကုန်ရဲ့နောက်ကပြန်မထောက်နိုင်တော့နောက်ကအစ်တမာတော့ဆောင်းတဲ့ဖြည့်ချုပ်ပြီလားဖြစ်သွားအဲ့တော့သူကကုန်သွားတဲ့အနေအထားလို့ဖြစ်တာပေါ့ဘယ်လိုလဲဆက်ပြရလားရှိပြီယတနာတော့ပြေကြီးရဲ့ပဲအလုံးရရတဲ့ပြေကြီးရဲ့မှာရှိခိနံပုရဏံနဝတ္တိတံဘောယတနာဖြစ်သွားပြီဆိုတာဘာပြောတာခိနံပုရဏံကံဟုတ်ကုန်သွားပြီလေနဝတ္တိတံဘောအတိတ်ကကလာတော့ဘာလို့ကလာခိလိတာရှိတော့လားဟုတ်ကဲ့ပါ
မှန်ပါဗျာ
အမောကလည်းကုန်ရစအာကုတ်သွားတယ်အားကိုပါမဆန်းဆန်းတိုက်ပြီးရှိတော့အဟောင်းတွေကလည်းကုန်ပါပြီအတိတ်တရားတွေတော့အဖြစ်ပေါ်လာတယ်မရှိဘူးဆိုလို့ရှိရင်ဘဝကငြိမ်းတာကမ္မဘုကိလေသာဘုဖြတ်လိုက်တာလည်းကမ္မဘုကထိချုပ်ပြီးသားဖြစ်သွားတယ်ကမ္မဘုမရှိတော့တဲ့အတွက်ဒုက္ခလို့ပြောရတယ်ဝိပါဒကလည်းနာတော့တယ်ကဲကိလေသာဘုကိုဖယ်ရှားလိုက်တော့ယန္တနာတွေကကမ္မဘုကိလေသာဘုဝိပါဒကလို့ဆိုတဲ့ဘုကမ္မရဲ့မှာဝိပါဒကဘုနေတဲ့ဒီဘဝအဆုံးတတ်တဲ့ဒီလိုနေကြတယ်ကိလေသာကိုဖြတ်ထားတဲ့အချက်ကိုသဘောပဲနေတာလည်းမလို့ခေါ်ရတယ်နောက်ဆုံးမှာကံဝိပါဒကိုဖြတ်စည်းလိုက်ပြီးဝိပါဒကအရှိန်ကုန်သွားတော့ဘုရားကငြိမ်းသွားတဲ့အချက်ကလည်းဘုရားကတည်တာလည်းမလို့ခေါ်ရတယ်အဲ့တော့ခွင့်ရတဲ့တည်းကအဝိပါဒတည်တာလည်းမလို့သဘောပဲနေတာဒီနေမှာဖြစ်အောင်ရောက်သွားရင်ရက်တော်သားကမြင့်တဲ့တပ်ပါဒိတ်ကအဲ့ဒီဆုံးလို့မှုဆိုတဲ့ကိလေသာတွေကိုဆုံးလို့ကံကိုဆုံးလို့ဒုက္ခကိုဆုံးလို့တွေကဆိုရဲနိဗ္ဗာန်ကလွဲပြီးတော့ခန္ဓာဆုံးရဲ့စိတ်ကိုဖယ်ရှားနိုင်တယ်ဒီလားရှိဘူးလို့သူပြန်လာနာနာကိုပေါ်ပြဟုတ်ကဲ့ပါဘုရားအဲ့ဒါကြောင့်တော့ဘုန်းကြီးတို့တွေနောက်ဆုံးပါတပ်ပါဒိတ်ကလို့ဆိုကိလေသာတွေကိုဆက်တာနော်ဒီကံတွေကိုဆက်တာနောက်ဆုံးပါအကျိုးဆက်တဲ့ဒုက္ခတွေကိုဆော့တယ်။အဲ့ဒီဆုံးလို့မှုရှိရတဲ့နိဗ္ဗာန်ကိုမရောက်မချင်းဒီနိဗ္ဗာန်ကိုရောက်မှသာမင်းဘုန်းကြီးတို့တွေဆိုရင်ထိတ်တန့်စိတ်တွေမှာခင်းချုပ်ပြီးတော့တော့ဆုံးမှာမရောက်နိုင်မှာဖြစ်တယ်၊ပြေချာတဲ့မှာဖြစ်တယ်။ယေရှုဘုရားကအဲ့ဒီလိုဒီသူမြတ်ဗလာသားကိုခေါ်လိုက်တဲ့ဒီသဘောကျတာကဘာလဲ။နောက်ဆုံးမှာသူ့အတိုင်းကြတယ်၊ဘုရားခေါ်တာကကျမ်းနာဖြစ်တဲ့အောင်ပေါ်ပြနေတယ်သူကတော့တတ်တာအရှင်းနဲ့ပြပါဆိုတဲ့ကံလာရောက်ကိုဝင်သွားတဲ့တတ်တာအရှင်းရောက်ရှိပြီးတော့သွားတယ်သူရဲ့အချမ်းရံတကလေးတွေကတော့တတ်တာအရှင်းလာရောက်သွားတဲ့အခါကျခေါင်းရဲ့ပြင်သေးဆုံးပြီးတော့အဝိဇ္ဇိမင်းရဲ့သွားရတဲ့ဒိဋ္ဌိအမြေကြီးကတော့ရောက်ပြီးတော့သွားတယ်သွားတဲ့အခါသူတို့မှဆွဲတဲ့စိတ်တွေနဲ့ထုံရောက်ပြီးတော့သွားတာကဲတဲ့ဟောအဲ့ဒီအနေထားမျိုးရောက်သွားပြီးဒီမှာဘုန်းကြီးတို့တွေ့ကြတယ်။ဣန္ဒြိယသံဝရဆိုတဲ့အကျင့်တရားကိုစပြီးကျင့်တော့ပြီးတော့ဘုရားရှင်ဘာသာကိုပေါ်ပြရင်းလို့ဆိုတဲ့ဒီဓမ္မကျင့်တော့လိုက်တာလိုက်ပါတယ်။သဘာဝနေလိုက်တာလို့ဆိုရင်နိဗ္ဗာန်ကိုမျောပြနိုင်မှာဖြစ်တယ်။နိဗ္ဗာန်ကိုမျောပြနိုင်ပါတာဖြင့်စိတ်ရဲ့တုံ့လို့ချင်းစိတ်ရဲ့ထိတ်ခံရဲဆိုတာဒီကနေတော့ရောက်သွားဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျလို့လိုက်တာချက်တော့တန်ညာအားရှိကုန်သည်ကဲ့တာကိုရအောင်မယ်ဘတ်တော်များစွာ
ဘတ်တော်များစွာ
ဤရန်ကောင်
ဤ
ဘဝရဲ့ကောင်းမှုစွာ